Welcome to the Voice of America in Burmese.
Mingla nya jan ma thora shin mya shin VOA Mekan tan ga ni 2023 khu ni April 9 ye taw cha ni nya bai VOA Myanmar bai season ni ko Myanmar san naw jain nya 9 nai ga ni 10 nai thi American pi taung su Washington DC myo daw ga ni dai ye thon lin pe ni ba bi chama ro ye radio thon lin jet de ko yauk tan ga ba shu za nai ja ba bi shin.ဒီညမှာထုတ်လင်းပေးမယ့်အစီအစဉ်လေးကိုတော့လိုင်းနိုမီတာ32 kHz 9383ညနဲ့9383ညလိုင်းနိုမီတာ51 kHz 5885တို့ကနေနားဆင်နိုင်ပါတယ်ရှင်ဒီညရဲ့အစီအစဉ်မှုကကျွန်မစုမမ
မင်္ဂလာပါရှင်ကျွန်မခင်ပြထွေးပါ BN ပေါင်းကနေကြွေးကြပါစီရုရှားရဲ့ထွက်ကုန်တွေပေါ်မှာပိတ်ပင်ထားတဲ့အတားစီးတွေကိုဖယ်ရှားပေးဖို့ရုရှားနိုင်ငံသားဝန်ကြီးကတောင်းဆိုလိုက်ပါတယ်ထိုင်းမြန်မာနယ်စပ်အနီးမြဝတီမြို့မှာတော့တိုက်ပွဲတွေပြင်းထန်နေပြီးရပ်ပိုင်းအတွင်းမှာဒုက္ခသည် 8,000 ထက်မနည်းနယ်စပ်ဖျက်ကျော်ပြီးတော့ထိုင်းနိုင်ငံဘက်ထွက်ပြေးနေရပါတယ်။မြန်မာနိုင်ငံမှာမျက်စိမီပြတ်တာအပြင်ဆက်သုံးစီရဖို့ခက်ခဲလာတာကြောင့်လုပ်ငန်းတွေပိုပြီးတော့ထိခိုက်လာတယ်လို့စီးပွားရေးလုပ်ငန်းရှင်တွေကပြောပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုတင်ပြပေးသွားပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီလိုမျိုးထိတန်းရောက်သတင်းတွေနဲ့အတူသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ကချင်နစ်ချင်းခရိယံဖွဲ့ချုပ် KBC ရဲ့အကြီးအကဲတိတ်ခါတော်ရဆရာတော်ဒေါက်တာကလမ်ဆမ်ဆောင်ကိုသူကိုစွဲဆိုထားတဲ့အမှု၃ခုအတွက်ဒီကနေ့မြေကြီးနားအကျဉ်းထောင်တရားရုံးကနေထောင်နဲ့6နှစ်ပြည်တန်ချမှတ်လိုက်ပါတယ်
။ဆက်ခွန်တိတ်ကတော့1နှစ်ပါ။905ကကြည်ကတစ်နှစ်50နှစ်ကကြည်က3နှစ်စုစုပေါင်း6နှစ်ပါရှင့်။အယူခံမှာပါဟုတ်ကဲ့ပါရှင့်။တချံရုံးဖိညာနဲ့ကတော့ကျွန်မတို့လုပ်ဖြစ်မှာပါဟုတ်။
ပြန်ပြီးအယူခံဝင်သွားမယ့်အကြောင်းရှေ့နေပြောပြခဲ့တာပါရှင်ဒီသတင်းနဲ့အတူစစ်ကောင်စီတပ်နဲ့ KIA PDF ပူးပေါင်းတပ်တို့ကြားမှာတိုက်ပွဲတွေပြင်းထန်နေတဲ့ကချင်ပြည်နယ်ရွှေကူမြို့နယ်ကကျေးရွာနှစ်ရွာအပေါ်ကိုစစ်ကောင်စီတပ်ကလေကြောင်းကနေတိုက်ခိုက်နေပါတယ်ကရင်ပြည်နယ်ကော့ဂရိတ်မြဝတီအာရှလမ်းမကြီးကိုမတုံးဖို့ကရင်တပ်တွေကသတိပေးလိုက်ပါတယ်ဒီလိုသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်ခုရင်းဆုံးကတော့ထိတ်တဲရောက်သတင်းတွေကိုမက်ခင်ဖြူထွေးနဲ့အတူပြောပြပေးပါမယ်ရှင
်ယူကရိန်းနိုင်ငံထွက်ကောက်ပဲသီးနှံတွေပင်လယ်နက်ကိုဖျက်ပြီးနိုင်ငံတကာကိုဆက်လို့ပြီးတော့တင်ပို့ခြင်းနဲ့ဆိုရင်ရုရှားထွက်ကုန်တွေတင်ပို့နိုင်ဖို့အကြအစီဖြစ်နေတာတွေကိုဖယ်ရှားပေးရမယ်လို့ရုရှားနိုင်ငံကပြောကြားလိုက်ပါတယ်။ယူကရိန်းကောက်နှံတွေတင်ပို့နိုင်ရေးရုရှားနဲ့ယူကရိန်းကြားသဘောတူထားချက်ကိုဆက်လက်တက်တန်းတိုးနိုင်ရေးတူရကီနဲ့ရုရှားဒီကနေ့ဆွေးနွေးခဲ့ကြတာပါ။ရုရှားကောက်နှံတွေနဲ့တန်းမြေဩဇာတွေတင်ပို့နိုင်ဖို့အတွက်အဟန့်အတားတွေဖယ်ရှားရမယ်ဆိုတဲ့အပေါ်မှာရုရှားနဲ့တူရကီသဘောတူခဲ့ကြတယ်လို့တူရကီနိုင်ငံသားရေးဝန်ကြီးကဆွေးနွေးပွဲအပြီးသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ
်ရုစ်တဟလီဗေဂူဘရစီနင်းအီဟရာဂျီနင်းအန်အွန်န်ဒကီအင်ဂယ်လရင်ဒ
ရုရှားရဲ့ကောက်နှံတွေနဲ့တန်းမြေဩဇာတင်ပို့ဖို့အတားအဆီးဖြစ်နေတာတွေကိုဖယ်ရှားတဲ့ဆိုတာကျွန်တော်တို့သဘောတူခဲ့ကြပါတယ်လို့တူရကီနိုင်ငံသားရေးဝန်ကြီးမာဗလက်ကာဗူစလိုဂလူကရုရှားနိုင်ငံသားရေးဝန်ကြီးဆာဂျေးလက်ဖရော့ဖ်နဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာဒီကနေ့ပြောသွားတာပါ။ယူကရိန်းကောက်နှံတွေကိုလက်ရှိယာယီသဘောတူထားတဲ့မေလလယ်နောက်ပိုင်းမှာလည်းဆက်ပြီးတော့တင်ပို့သွားနိုင်ဖို့ဆွေးနွေးခဲ့ကြတာပါ။ကုလသမဂ္ဂနဲ့တူရကီကြားမှာတူရကီတို့ကဂျားဝင်ဆိတ်ဆက်ပေးလို့ပြီးခဲ့တဲ့နှစ်ဇူလိုင်လကရရှိထားပြီးတော့နှစ်ကြိမ်တက်တန်းတိုးထားတဲ့သဘောတူညီမှုအရာအစားအသောက်နဲ့ဓာတ်မြေဩဇာတွေကိုပင်လယ်နက်ကနေတင်ပို့ရေးပါဝင်ပါတယ်။ရုရှားနိုင်ငံထက်အစားအသောက်နဲ့ဓာတ်မြေဩဇာတွေတင်ပို့မှုတွေကိုအနောက်နိုင်ငံတွေကပိတ်ဆို့တန်ခတ်တာတွေလုပ်မထားပေမဲ့လို့ဗန်ဒါရေးအရာတန်ခတ်မှုတွေကြောင့်ငွေကြေးအလွဲအပြောင်းနဲ့အာမခံပေးမှုတွေမှာအခက်အခဲဖြစ်နေတာပါ။ဒါတွေကိုအနောက်နိုင်ငံတွေဘက်ကဖယ်ရှားပေးရမယ်လို့ရုရှားနိုင်ငံသားရဲ့ဝန်ကြီးဆာဂေးလက်ဖရော့ဖ်ကတောင်းဆိုတာပါ။သဘောတူညီမှုအတိုင်းရုရှားထွက်ကုန်တွေမပို့နိုင်ရေးယူကရိန်းကောက်နှံတွေကိုလည်းကုန်းကြောင်းကနေဒါမှမဟုတ်မြစ်ကြောင်းတွေအသုံးပြုပြီးတင်ပို့တဲ့လမ်းရွေးရလိမ့်မယ်လို့ရုရှားနိုင်ငံသားရေးဝန်ကြီးကပြောကြားခဲ့ပါတယ်ရှင်
။အမေရိကန်တောင်ပိုင်းတနစီပြည်နယ်မှာတော့တနက်ကင်ဆောင်ခွင့်ထိန်းချုပ်ရေးတောင်းဆိုဆန္ဒပြပွဲမှာပါဝင်ခဲ့တဲ့ဒီမိုကရက်ပါတီဝင်လူမဲအောက်လွှတ်တော်အမတ်2ယောက်ကိုရီပါဘလီကန်အများစုလွှမ်းမိုးတဲ့ပြည်နယ်အောက်လွှတ်တော်ကမဲခွဲထုတ်ပယ်လိုက်ပါတယ်။ထုတ်ပယ်ခံလိုက်ရတဲ့အောက်လွှတ်တော်အမတ်2ဦးတည်းကတယောက်ဖြစ်တဲ့ Justin Jones ကဒီမိုကရေစီအမှောင်ဖုံးတဲ့သမိုင်းဝင်နေ့ဖြစ်တယ်လို့ဖော်ပြပြောဆိုခဲ့ပါတယ
် This is a historic day for Tennessee but it may mark a very dark day for Tennessee
Tennessee ပြည်နယ်အတွက်သမိုင်းဝင်တဲ့နေ့တစ်နေ့ဖြစ်ပါတယ်ဒီပြည်နယ်မှာဒီမိုကရေစီမရှိတော့ဘူးလို့အချက်ပြလိုက်တာဖြစ်တာမို့လို့အမှောင်ဖုံးတဲ့နေ့ဖြစ်နေမှတ်တမ်းကြံခဲ့မှာဖြစ်ပါတယ်အခုလိုမျိုး Tennessee ပြည်နယ်မှာ ဖြစ်တယ်ဆိုရင်တခြားပြည်နယ်တွေမှာလည်းဖြစ်နိုင်တယ်ဆိုတာကိုအချက်ပြလိုက်တာလို့ထုတ်ပယ်ခံရတဲ့အမတ် Justin Jones ကပြောဆိုသွားတာဖြစ်ပါတယ်။ပြည်နယ်လွှတ်တော်အစအဦးထဲမှာပြီးခဲ့တဲ့သတင်းပတ်တုန်းကတနက်ကင်ဆောင်ခွင့်ထိန်းချုပ်ရေးတောင်းဆိုဆန္ဒပြပွဲမှာပါဝင်ခဲ့တဲ့အတွက်သူတို့နှစ်ဦးကိုအခုလိုထုတ်ပယ်လိုက်တာဖြစ်ပါတယ်။ဆန္ဒပြမှုကြောင့်လွှတ်တော်ရဲ့အစည်းအဝေးထိခိုက်ခဲ့ရတဲ့အတွက်စီကံအရလုပ်တာဖြစ်ပါတယ်လို့ Republican အမတ်တွေဘက်ကပြောပါတယ်။ထုတ်ပယ်ခံလိုက်ရတဲ့လွှတ်တော်အမတ်တွေဖြစ်တဲ့ Justin Jones နဲ့ Justin Pearson တို့နှစ်ဦးနှစ်ယောက်စလုံးဟာအာဖရိကနယ်ပယ်အမေရိကန်တွေဖြစ်ကြပါတယ်။ဆန္ဒပြပွဲမှာသူတို့နဲ့အတူရက်ပြီးတော့ထောက်ခံမှုပြသခဲ့တဲ့ Lubu Democratic အမတ်Gloria Johnson ကိုမဲခွဲဖယ်ရှားဖို့လုပ်ခဲ့ပေမဲ့ဖယ်ရှားနိုင်လောက်တဲ့အထိမဲမရခဲ့ပါဘူး။တနစီပြည်နယ်ရဲ့ဥပဒေအရလွှတ်တော်အမတ်တဦးကိုပြည်နယ်လွှတ်တော်အမတ်3ပုံ2ပုံထောက်ခံမဲနဲ့ထုတ်ပယ်ပိုင်ခွင့်ရှိပါတယ်။ထောင်နဲ့ချီပြီးတော့ငြင်းညမ်းစွာဆန္ဒပြသူတွေနဲ့လက်တွဲခဲ့တဲ့လွှတ်တော်အမတ်တွေကိုထုတ်ပယ်တာကဒီမိုကရေစီနီးမကျတဲ့အပြင်မကြုံစဘူးအန်အော်ထိတ်လန့်စရာလုပ်ရဖြစ်ပါတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတွစ်တာမှာရေးသားတုံ့ပြန်ခဲ့ပါတယ်။မကြသေးခင်တုန်းကတနစီပြည်နယ်နက်စပေးမြို့တော်ကစာသင်ကျောင်းတစ်ယောက်တခုကိုတနက်သမားကဝင်ရောက်ပစ်ခတ်ခဲ့တဲ့အတွက်ကလေးငယ်3ဦးနဲ့ဝန်ထမ်း3ယောက်တေဆုံးခဲ့ရတဲ့အပေါ်မှာလက်နက်ကင်ဆောင်ရေးထိန်းချုပ်ဖို့တောင်းဆိုဆန္ဒပြပွဲမှာဒီလိုမျိုးလွှတ်တော်အမတ်တွေပါဝင်ခဲ့တာဖြစ်ပါတယ်ရှင်
ဂါဇာကမ်းမြောင်ဒေသနဲ့လက်ဘလွန်နိုင်ငံတောင်ပိုင်းကိုအစ္စရေးစစ်တပ်ကဒီကနေ့မနက်ပိုင်း၄ဆောင်းကနေတိုက်ခိုက်ပါတယ်အစ္စရေးကိုရော့ကက်ဒုံးကျည်တွေနဲ့ဟားမက်စ်အစွန်းရောက်ဖွဲ့ကတိုက်ခိုက်တာကိုတုံ့ပြန်တာလို့ပြောပါတယ်ဟားမက်စ်အဖွဲ့လက်နက်ထုတ်လုပ်နေတဲ့အစအဦးနဲ့ဥမင်လိုင်ကောင်းတွေအပါအဝင်ဂါဇာမှာရှိတဲ့ပြစ်မှတ်တွေကိုပစ်ခတ်ခဲ့တာလို့လည်းအစ္စရေးစစ်တပ်ကပြောပါတယ်။ဒါ့အပြင်လက်ဘလွန်နိုင်ငံတောင်ပိုင်းမှာရှိတဲ့ဟားမက်စ်ရဲ့ပြစ်မှတ်တွေကိုလည်းတပြိုင်တည်းတိုက်ခိုက်ခဲ့တာလို့ပြောပါတယ်။ဒီတိုက်ခိုက်မှုအပြီးဂါဇာဘက်ကနေလည်းအစ္စရေးကိုရော့ကက်ဒုံးကျည်တွေနဲ့ပြန်လည်ပစ်ခတ်တာရှိပေမဲ့ပြစ်မှတ်မရောက်ခင်မှာပဲအစ္စရေးစစ်တပ်ကကြားပြတ်တိုက်ခိုက်ခဲ့တယ်လို့လည်းပြောပါတယ်။ဒီတော့တွင်မှာပဲဒီအစ္စရေးသိမ်းယူထားတဲ့ဂျော်ဒန်မြစ်အနောက်ဘက်ကန်ဝက်စ်ဘန့်မှာကားတစ်စီးပစ်ခတ်တိုက်ခိုက်ခံရတာကြောင့်လူနှစ်ယောက်သေဆုံးသွားတယ်လို့အစ္စရေးအာဏာပိုင်တွေကပြောပါတယ်။ပါလက်စတိုင်းတစ်ယောက်ကပစ်ခတ်တာလို့ယူဆရပြီးအမျိုးသမီးနှစ်ဦးသေဆုံးပြီးတော့နောက်တစ်ဦးအပြင်းထန်ဒဏ်ရာရခဲ့တယ်လို့အစ္စရေးစစ်ဝင်တွေကပြောပါတယ်။တိုက်ခိုက်သူကိုလုံခြုံရေးတပ်ဖွဲ့တွေကရှာဖွေနေဆဲပဲလို့အစ္စရေးစစ်တပ်ကလည်းပြောပါတယ်။ဂျေရုဆလင်မှာရှိတဲ့အယ်အခ်ဆာဘလီကိုအစ္စရေးတပ်ဖွဲ့တွေသိမ်းမချခင်တော့ကဝင်ရောက်ဆင်းနေခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့ရက်ပိုင်းတွေကစပြီးတော့ဒေသတွေမှာတင်းမာမှုတွေပိုဆိုးလာနေတာဖြစ်ပါတယ်ရှင်။
ပြီးခဲ့တဲ့2022ခုနှစ်အတွင်းတုန်းကအာဖဂန်နစ္စတန်ကနေအမေရိကန်တပ်တွေဖျို့ဖျဲပြန်ပြီးတော့ဆုတ်ခွာခဲ့ရတာဟာအရင်အစိုးရဖန်တီးခဲ့တဲ့အားနည်းချက်ကြောင့်ဆိုပြီးတော့အပြစ်ဖို့တဲ့အစီရင်ခံစာတစ်စောင်လက်ရှိအမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့အုပ်ချုပ်ရေးအဖွဲ့ကမနေ့တုန်းကအကြင်းချုပ်ထုတ်ပြန်လိုက်ပါတယ်။မနေ့တုန်းကအမေရိကန်ကာကွယ်ရေးဝန်ကြီးဌာနတွေကနေလွှတ်တော်ကိုပေးပို့တဲ့လျှို့ဝှက်မှတ်တမ်းတွေရဲ့အကြင်းချုပ်တရားဝင်အများပြည်သူသိအောင်ထုတ်ပြန်လိုက်တာဖြစ်ပါတယ်။သမ္မတဟောင်းဒေါ်နယ်ထရန့်လက်ထက်တုန်းကခြံခဲ့တဲ့သူဖန်တီးခဲ့တဲ့အနေအထားတွေကြောင့်သမ္မတဂျိုးဘိုင်ဒန်လက်ထက်မှာအကျဉ်းချက်အများကြီးနဲ့ရင်ဆိုင်ခဲ့ရတယ်လို့យေသားထားတာဖြစ်ပါတယ်။အာဖဂန်ကနေအမေရိကန်တပ်တွေဝရုံးသုံးကပြန်ပြီးတော့ဆုတ်ခွာခဲ့တဲ့အပေါ်အကြီးအကျယ်ဝေဖန်ခံရပြီးတော့အဲ့ဒီကိစ္စကိုစုံစမ်းစစ်ဆေးတဲ့စာမျက်နှာ12မျက်နှာပါမှတ်တမ်းမှာတော့သမ္မတဟောင်းဒေါ်နယ်ထရန့်လက်ထက်အာဖဂန်ကနေတပ်ဖွဲ့တွေကိုရှော့ချခဲ့တာ2020တုန်းကတာလီဘန်တွေနဲ့ဒိုဟာသဘောတူညီချက်ဆိတ်ဆက်ညှိနှိုင်းခဲ့တာတွေကအဓိကအားနည်းချက်တွေလို့မှတ်တမ်းမှာထောက်ပြဝေဖန်ပါတယ်။အာဖဂန်ကနေတပ်တွေရုတ်သိမ်းခဲ့တာနဲ့ပတ်သက်ပြီးတော့သူ့အနေနဲ့အမှားလုံးမိတယ်လို့မထင်တဲ့အကြောင်းသမ္မတဘိုင်ဒန်ကအချိန်ချင်းပြောဆိုထားပါတယ်အနှစ်20ကြာအာဖဂန်စစ်ပွဲမှာအမေရိကန်စစ်သည်2400လောက်အသက်ဆုံးရှုံးခဲ့ရပြီးတော့ဒေါ်လာတန်း2000လောက်သုံးစွဲခဲ့တာကိုလည်းထောက်ပြပြောဆိုထားပါတယ်ရှင
် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုက်ဒိုမီတာ51 kHz 5885တို့ပြင်စနစ်တနင်္ဂနွေမှာတော့လိုင်းလမ်းမီတာ190 kHz 1905ကနေပြီးထိုးလင့်ပေးနေပါတယ်ခင
်ဗျာ။ကြောက်ကြနေညနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်။ထိုင်းမြန်မာနယ်စပ်အနီးကရင်ပြည်နယ်မြဝတီခရိုင်ထဲမှာတိုက်ပွဲတွေပြင်းထန်နေတာကြောင့်ထိုင်းနိုင်ငံဘက်ကထွက်ပြေးလာတဲ့စစ်ရေးဒုက္ခသည်ဟာရပ်ပိုင်းတွင်းမှာ 8,000 ထက်မနည်းရှိနိုင်တယ်လို့ဒုက္ခသည်တွေကိုကူညီပေးနေသူတွေနဲ့ဒေသခံတွေကပြောပါရယ်။မြဝတီမြို့မြောက်ဖက်ကာစီနိုလောင်းကစားရုံတွေတည်ထားတဲ့ရွှေကုတ်ကိုမြို့အနီးမှာပဲဒီကရင်နယ်ကြားဆောင်တဲ့ BGF ကင်းစခန်းတစ်ခုကိုကရင်မြို့သားလွတ်မြောက်ရေးတပ်မတော် KNL နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေပုံထုနေကဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်ပိုင်းတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေတယ်လို့ဒုက္ခသည်တွေလည်းအလုံးရင်းနဲ့နေဆက်ဖြတ်ကျော်ထွက်ပြေးနေကြရတာပါ။တိုက်ပွဲတွေရက်ဆက်ဖြစ်ပွားနေတာကြောင့်အရက်သားပြည်သူတွေအနေနဲ့ဒီကနေ့ April 9ရက်နေ့ကနေ21ရက်နေ့အထိကော့ဂရိတ်မြဝတီအာရှလမ်းတစ်လျှောက်သွာလာမှုတွေလုံးဝမလုပ်ဖို့ KNU KNL PC ကနေဒီပူပေါင်းစစ်ကြောင်းတပ်တွေကဒီကနေ့မှကြေညာချက်ထုတ်ပြန်ထားပါတယ်။ ကော့ဂရိတ်မြဝတီအာရှလမ်းမကြီးမှာစစ်ကောင်စီတပ်တွေကအရက်သားတွေနဲ့လက်နက်ခဲယမ်းတွေတည်ဆောက်နေတာကြောင့်မို့လို့အခုလိုပိတ်လိုက်ကြလို့ပြောပါတယ်အာရှလမ်းဟာမြန်မာထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးအတွက်အထူးအရေးပါတဲ့လမ်းဖြစ်ပြီးတော့တိုက်ပွဲတွေကြောင့်မတ်လကတည်းကကုန်သွယ်စီးဆင်းမှုတွေကိုရပ်ထားတာပါတိုက်ပွဲအတွင်းမှာစစ်ကောင်စီဘက်ကဒါဇင်နဲ့ချီကျဆုံးတယ်လို့ KNL နဲ့ PDF တပ်ဖွဲ့ဝင်တွေကပြောပါတယ်ထိခိုက်ဒဏ်ရာမှုနဲ့ပတ်သက်လို့တိကျအတည်ပြုချက်တော့မရှိသေးပါဘူးရှင
်မြန်မာနိုင်ငံမှာဒီရက်ပိုင်းနေထဲမှာလျှက်စစ်မီးပြတ်တောက်တာကပိုးပြီးတော့မှဆိုးဝါးလာနေပြီးတော့ဆက်သုံးစီရဖို့လဲပိုခက်ခဲလာတာကြောင့်လျှက်စစ်မီးကိုအခြေခံပြီးတော့လုပ်ကိုင်ရတဲ့စီးပွားရေးလုပ်ငန်းတွေတိတိတသားထိခိုက်လာတဲ့အကြောင်းလုပ်ငန်းရှင်တွေက VOA ကိုပြောပါတယ်။အရင်ကတည်းကပုံမှန်မရတဲ့မီးဟာပြီးခဲ့တဲ့မတ်လနဲ့ဧပြီလထဲမှာတော့ပိုးပြီးတော့မှဆိုးလာတယ်လို့ရန်ကုန်မြို့ကန်တွေကပြောပါတယ်။ဒီသတင်းတစ်ပတ်အတွင်းမှာဆိုရင်တညာလုံးပြတ်တာမျိုးတနေကုန်နီးပါးမီးပြတ်တာမျိုးရက်တွေတောင်ရှိပါတယ်ဆိုပြီးတော့ပြောကြပါတယ်။ကိုပိုင်မီးစက်တွေတုံးပြီးတော့လုပ်ငန်းလဲပတ်နေရတဲ့စီးပွားရေးလုပ်ငန်းတွေအနေနဲ့73စီဈေးကတိတိတသားတက်လာပြီးတော့လိုသလောက်ဝယ်လို့မရတဲ့အခက်အခဲတွေကြောင့်လုပ်ငန်းတွေလဲပတ်ဖို့ခက်ခဲလာတာလို့ပြောပါရယ်အမည်မဖော်လိုတဲ့လုပ်ငန်းရှင်တဦးကတော့လုံးဝတက်တွက်ချေမကိုက်တဲ့အတွက်လုပ်ငန်းရန်နိုင်လိုက်ရတဲ့အကြောင်းပြောပါရယ်ဆက်သုံးစီကဈေးကြီးတဲ့အတိုင်းမကဘဲနဲ့ဝယ်ယူဖို့မှလည်းသက်ဆိုင်ရာကိုအရင်လျှောက်ထားပြီးတော့မှတဆင့်ချင်းခွင့်ပြုချက်နဲ့အစဉ်စဉ်ဝယ်နေရတာဖြစ်လို့လုပ်ကိုင်ရတာပို့ပြီးတော့ခက်ခဲနေတဲ့အကြောင်းလုပ်ငန်းရှင်တွေကပြောဆိုကြပါရယ်ရှင်
မြောက်ကိုရီးယားဆူရအနေနဲ့နိုင်ငံသားမှာအလုပ်လုပ်ဖို့အလုပ်သမားတွေဆီလွတ်တာကိုကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကလက်မခံလဲကြားမြင်ကြဖို့အမေရိကန်၊ကြောင်ကိုရီးယားနဲ့ဂျပန်နိုင်ငံတွေကတိုက်တွန်းလိုက်ပါတယ်။အဲ့ဒီအလုပ်သမားတွေပြန်ဖို့တဲ့ငွေတွေကမြောက်ကိုရီးယားဆူရရဲ့နျူကလ িয়ার အစီအစဉ်အတွက်အထောက်အကူဖြစ်နေတယ်လို့ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ကိုဖောက်ဖက်ရာရောက်တယ်လို့ဒီကနေ့ကြောင်ကိုရီးယားနိုင်ငံဆွေးမျိုးတော်မှာသုံးနိုင်ငံကနျူကလ িয়ার ရေးတာဝန်ရှိသူတွေတွေ့ဆုံတဲ့အချိန်ပြောကြားခဲ့ကြတာပါ။ဒါကြောင့်မြောက်ကိုရီးယားအလုပ်သမားတွေကိုလက်မခံဖို့နဲ့စိုက်ဘာရာဇဝတ်မှုတွေကိုကြားမြင်ဖို့အတွက်နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့ပူးပေါင်းဆောင်ရွက်ကြဖို့တောင်းဆိုခဲ့ကြပါတယ်။မြောက်ကိုရီးယားနျူကလ িয়ার လက်နက်အစီအစဉ်ကိုထောက်ပံ့ဖို့မြောက်ကိုရီးယားကလုပ်နေတဲ့စိုက်ဘာတိုက်ခိုက်မှုတွေအတွက်လည်းအထူးစိုးရိမ်နေလို့သုံးနိုင်ငံဒီကနေ့ပူးတဲ့ကြေညာချက်မှဖော်ပြထားပါတယ်။အမေရိကန်အထူးကိုယ်စားလှယ်ဆွန်ကင်းနျူကလ িয়ার ဆိုင်ရာဂျပန်အထူးကိုယ်စားလှယ်တာကီဟီကိုဖူနာကိုရှ်နဲ့တောင်ကိုရီးယားနျူကလ িয়ার ဆိုင်ရာညှိနှိုင်းရမှုကင်ကန်တို့တောင်ကိုရီးယားနိုင်ငံဆွေးမျိုးတော်မှာတွေ့ဆုံအပြီးအခုလိုပူးတွဲကြေညာချက်ထုတ်ပြန်ခဲ့တာပါရှင
်။ထိုင်ဝမ်သမ္မတချိုင်အင်ဝမ်နဲ့အမေရိကန်အောက်လွတ်တော်ဥက္ကဋ္ဌတို့ဒီသတင်းမှတ်ထဲမှာတွေ့ဆုံခဲ့တာကိုကန့်ကွက်တုံ့ပြန်တဲ့အနေနဲ့အမေရိကန်အဖွဲ့အစည်းနှစ်ခုကိုတရုတ်အဖွဲ့အစည်းတွေနဲ့ပူးပေါင်းချိတ်ဆက်လှုပ်ဆောင်ခွင့်တရုတ်ဆိုရကပိတ်ပင်လိုက်ပါတယ်။အမေရိကန်အဖွဲ့အစည်းတွေဖြစ်တဲ့သမ္မတရော်နယ်ရီဂင်ရဲ့စာကြည့်တဲ့အဖွဲ့နဲ့ဟော့ဒ်ဆန်ဒီသုတေသနအဖွဲ့တို့ဟာထိုင်ဝမ်ခွဲထွက်ရေးကြိုးပမ်းမှုတွေမှာအားပေးအမြောက်လုပ်နေတဲ့အတွက်ဒီအဖွဲ့တွေကိုပူပေါင်းချိတ်ဆက်လှုပ်ဆောင်တာတွေမလုပ်ဖို့တားမြစ်တဲ့အကြောင်းတရုတ်နိုင်ငံသားရေးဌာနကဒီကနေ့ထုတ်ပြန်လိုက်တာဖြစ်ပါတယ်။ထိုင်ဝမ်သမ္မတရဲ့အမေရိကန်ကီးစင်တွင်မှာပိုတဖူးနေကအောက်လွတ်တော်ဥက္ကဋ္ဌကယ်ဗင်မက်ကတီနဲ့ထိုင်ဝမ်သမ္မတတို့ကယ်လီဖိုးနီးယားပြည်နယ်ကရော်နယ်ရီဂင်စာကြည့်လိုက်မှတွေ့ဆုံဆွေးနွေးခဲ့တာဖြစ်ပါတယ်။ဒီအဖွဲ့အစည်းတွေတရုတ်နိုင်ငံထဲကိုလာတယ်ဆိုရင်တရုတ်နိုင်ငံကငွေကြေးပိုင်ဆိုင်မှုတွေကိုသိမ်းဆည်းသွားမယ်လို့တရုတ်နိုင်ငံသားရေးဌာနကထုတ်ပြန်လိုက်ပါတယ်ရှင်။
Electronic ပစ္စည်းတွေမှာမပါမဖြစ်တဲ့ computer chip တွေထုတ်လုပ်မှုကိုတိတိတတ်တာရှော့ချရမယ်လို့ Samsung ကုမ္ပဏီကဒီကနေ့ကြေညာပါတယ်။ကုမ္ပဏီရဲ့ပထမ3လပတ်ဝန်းကျင်ဟာခမန်းထားတာထက်တိတိတတ်တာကျဆင်းခဲ့ပြီးတဲ့နောက်အခုလိုကြေညာလိုက်ကြပါအသေးစားကုမ္ပဏီတွေနဲ့ရှင်ပြိုင်နေရပြီးဈေးကွက်အတွင်းဝယ်လို့အားတွေကျဆင်းနေတဲ့အတွက်ကြောင့် computer chip ထုတ်လုပ်မှုတွေကိုရှော့ချဖြတ်တောက်မယ်လို့ပြောပေမဲ့ဘယ်လောက်ရှော့ချမယ်ဆိုတာတော့မပြောပါဘူး။ကမ္ဘာစီးပွားရေးနှိမ့်ကွေးနေတာနဲ့အတူ computer chip တွေဝယ်လို့အားတိတိတတ်တာထိုးချခဲ့တယ်လို့ Samsung ကုမ္ပဏီကပြောပါတယ်။ Samsung ရဲ့ကွန်ပျူတာ chip တွေဝယ်နေကြဖောက်တယ်တွေဟာကိုဗစ်ကရောဂါကာလအတွင်းမှာဝယ်ယူစုဆောင်သိမ်းဆည်းထားခဲ့တဲ့ chip တွေကိုပဲသုံးစွဲခဲ့ကြတဲ့အတွက်အစ်စ်ဝယ်လို့အားနည်းသွားတာဖြစ်တယ်လို့လည်းပြောပါတယ်ရှင
်တောက်ကြညရဲ့ထိတ်တန့်ရောက်သတင်းတွေကိုမခင်ဖြူထွေးနဲ့အတူကျွန်မစုမုံတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါတယ်အရင်ဆုံးတော့ကချင်ပြည်နယ်ရွှေကူဘက်မှာKIA PDF ပူပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲပြင်းထန်နေတဲ့အခြေအနေကိုပြောပြပေးကြပါမယ်။ဒီတိုက်ပွဲပြင်းထန်နေတဲ့အခြေအနေမတိုင်ခင်မှာတော့အရင်ဆုံးကချင်နှစ်ချင်းခရိုင်အဖွဲ့ချုပ်ရဲ့အကြီးအကဲဆရာတော်ဒေါက်တာခလန်ဆန်ဆောင်ကိုဒီစစ်ကောင်စီကထောင်နဲ့6နှစ်ချမှတ်လိုက်တဲ့အကြောင်းသတင်းကိုအရင်ပြောပြပေးပါမယ်။ကချင်နှစ်ချင်းခရိုင်အဖွဲ့ချုပ် KBC ရဲ့အကြီးအကဲတိတ်ခါတော်ရဆရာတော်ဒေါက်တာခလန်ဆန်ဆောင်ကိုစစ်ကောင်စီကထောင်နဲ့6နှစ်ချမှတ်လိုက်ပါတယ်။ဆွဲဆိုထားတဲ့ပုံမှန်3ခုအတွက်ဒီကနေ့မြေကြီးနားအကျဉ်းထောင်တရားရုံးကနေပြစ်ဒဏ်ချမှတ်လိုက်တာဖြစ်ပြီးတော့အခုချမှတ်လိုက်တဲ့ပြစ်ဒဏ်တွေအတွက်အယူခံဝင်သွားဖို့ပြင်ဆင်မယ်လို့သူ့ရဲ့ရှင်းနေကပြောပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့မဆုမြတ်မုံပြောပြပေးပါမယ်ရှင်။
KBC ကချက်နှစ်ချင်းခရီးယာအဖွဲ့ချုပ်အထူးအကြံပေးသိခါတော်ရဆရာတော်ဒေါက်တာကလမ်ဆန်းဆောင်အပေါ်ဆွဲဆိုထားတဲ့မတရားအသင်ဆက်သွယ်မှုပုံမှန်ဥပဒေ18မြင်းဆောင်တစ်အတွက်ထောင်ဒဏ်2နှစ်တမ်မရော်ကိုအကြီးညိုပြက်အောင်သွေးထိုးလှုံ့ဆော်မှုပုံမှန်905- ကာကြီးအတွက်ထောင်ဒဏ်1နှစ်အကြမ်းဖက်မှုဥပဒေပုံမှန်52ကာကြီးအတွက်ထောင်ဒဏ်3နှစ်စုစုပေါင်းထောင်ဒဏ်6နှစ်ဒီကနေ့မြကြီးနားအကျဉ်းထောင်တရားရုံးကချလိုက်တယ်လို့ရှေ့နေဖြစ်သူက VOA ကိုပြောပြပါတယ်ဒီထောင်ဒဏ်တွေအတွက်အယူခံဝင်သွားမယ်လို့လည်းရှေ့နေကပြောပါတယ
်အဆက်ခွန်တိတ်ကတော့နှစ်နှစ်ပါ905ကာကြီးကတစ်နှစ်50နှစ်ကာကြီးက3နှစ်စုစုပေါင်း6နှစ်ပါရှင့်ဟုတ်ပြီပါလားအယူခံမှာပါဟုတ်ကဲ့ပါရှင့်ဟုတ်တချံရုံးဖွင့်တာနဲ့ကတော့ကျွန်တော်တို့လုပ်ဖြစ်မှာပါဟုတ်အမင်းချတာသူတို့ချတာပဲလေနော်ရှင်းနေလို့ရောဟိုကယူခံဖို့ပဲရှိပါလေလို့ဒီလောက်ပါပဲ
2020နှစ်ဒီဇင်ဘာ5ရက်နေ့မနေ့ကမန္တလေးအပြည်ပြည်ဆိုင်ရာလေစိတ်ကနေထိုင်းနိုင်ငံကိုဆေးကုသဖို့အသွားမှာဒေါက်တာကလမ်ဆန်းဆောင်ကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေကစစ်ဆေးမေးမြန်းစရာရှိတယ်ဆိုပြီးတော့ဖမ်းဆီးခဲ့တာပါ2023ဇန်နဝါရီလ17ရက်နေ့မှာတော့ဗိုလ်မှူးတူအောင်စောဆိုသူကမတရားအသင်ဆက်သွယ်မှုဥပဒေပုံမှန်18မြင်းဆောင်တစ်တမ်မရော်ကိုအကြီးညိုပြက်အောင်သွေးထိုးလှုံ့ဆော်မှု 905- ကာကြီးလိုနဲ့မြကြီးနားရဲစခန်းမှာအမှုဖွင့်ခဲ့ပါတယ်ဒီအမှုတွေနဲ့တရားရင်ဆိုင်နေရချိန်မှာပဲအကြမ်းဖက်မှုဥပဒေပုံမှန်52ကာကြီးနဲ့ထပ်မံပြီးတော့တရားစွဲခံရတာဖြစ်ပါတယ် NUG တမ်မရော်ဒူဝါလက်ရှိလာတရားစာတဝင်ကြီးအဆင့်ရှိတဲ့ဦးတူခေါင်ပညာရေးဝင်ကြီးဖြစ်တဲ့ဆ ਿਆ မဒေါ်ကြားထွေပန်တို့တွေနဲ့လိုက်စာမျိုးမှာတွေ့ခဲ့တာကြောင့်အခုလိုတရားစွဲခံရတာဖြစ်တယ်လို့တရားရုံးမှာတရားစုကြီးဘက်ကရှင်းပြခဲ့ပါတယ်။ကျမ်းမာရေးမကောင်းတာကြောင့်ဆေးစစ်ဖို့စူးစမ်းနေစဉ်ဖမ်းဆီးခံရတဲ့ဒေါက်တာကလမ်ဆန်ဆောင်ရဲ့ကျမ်းမာရေးအခြေအနေနဲ့ပတ်သက်လို့မိသားစုတွေဘက်ကစိတ်ပူနေပါတယ်။နှလုံးနဲ့သွေးတိုးရောဂါရှိတဲ့ဒေါက်တာကလမ်ဆန်ဆောင်ဟာကိုဗစ်ကူးစက်ခံခဲ့ရပြီးတဲ့နောက်မှာလေပြွန်ရောင်ယောဂါခံစားခဲ့ရပြီးမကြခဏဆိုသလိုရင်ကျက်တက်တယ်လို့မိသားစုဝင်တွေကပြောပြပါရယ်လက်ရှိမှာသူ့ကျန်းမာရေးအခြေအနေကိုသိရဖို့အတွက်မိသားစုတွေအနေနဲ့တွေးခွင့်ရချင်ပေမဲ့ဖမ်းသွားတဲ့အချိန်တွေကစလို့အခုချိန်ထိကိုတွေးခွင့်မရသေးဘူးလို့မိသားစုဝင်တယောက်က VOA ကိုပြောပါရယ်မိသားစုဝင်တွေဘက်ကတော့ဒေါက်တာကလမ်ဆောင်ဆောင်ဟာဖုန်းတော်ကြီးတူဖြစ်တဲ့အတွက်အယုတ်အလတ်အမျက်မရွေးဆင်းရဲချမ်းသာမရွေးမိတ်ဆွေရန်သူမရှိအလုံးအတွက်ဆူတောင်းပေးရတာတွေရှိတဲ့အပေါ်အခုလိုကြီးလေးတဲ့ပုံမှန်တွေတက်ပြီးတော့တရားစွဲဆိုတာမဖြစ်သင့်ဘူးလို့တုံ့ပြန်ထားပါတယ်။တိခါတော်ရဆရာတော်ဒေါက်တာကလမ်ဆောင်ဆောင်ဟာကချင်နှစ်ချင်းခရီးယာအဖွဲ့ချုပ် KBC ရဲ့အထွေထွေအတွင်းမှုချုပ်နဲ့ဥက္ကဋ္ဌတာဝန်တွေကိုယူခဲ့သူဖြစ်ပြီးတော့ပြီးခဲ့တဲ့အောက်တိုဘာလတုန်းကတော့ KBC ရဲ့အထူးအကြံပေးပုဂ္ဂိုလ်အဖြစ်နဲ့ခန့်အပ်ခံရပါတယ်။လူနည်းစုတိုင်းရင်းသားတွေအပေါ်မြန်မာစစ်တပ်ကဘာသာရေးလွတ်လပ်ခွင့်ဖိနှိပ်မှုနဲ့ပတ်သက်ပြီး2019ခုနှစ်တုန်းကအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဝါရှင်တန်မြို့တော်ကအင်ပြူတော်မှာကိုယ်တိုင်တွားရောက်တွေ့ဆုံတင်ပြခဲ့သူလည်းဖြစ်ပါတယ်။အဲ့ဒီအတွက်လည်းအဲ့ဒီအချိန်တုန်းကသူ့ကိုမြန်မာစစ်တပ်ကတရားစွဲဆိုခဲ့ပူးပြီးတော့နောက်ပိုင်းအမှုရုပ်သိမ်းပေးခဲ့ပါတယ်။ဒေါက်တာကလမ်ဆောင်ဆောင်ကိုပြန်လွှတ်ပေးဖို့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့တောင်းဆိုတဲ့အကြောင်းအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရသူ Net Price ကလည်း Twitter လူမှုကွန်ရက်ပေါ်မှာရေးသားခဲ့ပါတယ်။
မဆုမြတ်မမရှင်ဆက်ပြီးတော့ကချင်ပြည်နယ်ဘက်ကစီရေးအခြေအနေသတင်းကိုတစ်ဆက်တည်းတင်ပြပေးကြပါမယ်။ကချင်ပြည်နယ်ရွှေကူမြို့နယ်ကကြေးရွာ2ရွာကိုကြာသာပတေးနေ့ကလေကြောင်းကနေထပ်ပြီးတော့တိုက်ခိုက်တာကြောင့်ဖုံကြီးကျောင်းနဲ့နေအိမ်တချို့မီးလောင်ကျွမ်းခဲ့တယ်လို့ရွာသားတဦးသေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါရယ်။ပူတာဝမြို့နယ်ထဲမှာလည်းကြာသာပတေးနေ့ညတုန်းကစစ်ကောင်စီတပ်နဲ့ KIA PDF ပူးပေါင်းတပ်တို့ကြားမှာတိုက်ပွဲတွေဖြစ်ပွားခဲ့ပါရယ်။ကချင်ပြည်နယ်ဘက်ကစီရေးအခြေအနေသတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုငင်းချန်းကတင်ပြပေးထားပါတယ်ရှင်
။ကချင်ပြည်နယ်ရွှေကူမြို့အတွင်းမှာစစ်ကောင်စီတပ်နဲ့ KIA PDF အကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးဒီလ6ရက်ကြာသာရေးနေ့ကနေရာ3ခုအပေါ်လေကြောင်းကဘုံကျဲတိုက်ခိုက်ခဲ့တာမှာကြေးရွာ2ရွာမှာအထိကိုက်ပျက်စီးတွေရှိခဲ့ပါတယ်။လက်ရှိထိကိုက်ပျက်စီးတဲ့အခြေအနေတွေကိုရွှေကူဒေသခံတူက VOA ကိုအခုလိုပြောပါဗျာ။မနေ့
ကလည်းဒီနေ့3ရက်လောက်ကိုတိုက်ရင်နဲ့ဆင်းနေမှာပြေးပါတယ်။ညရေဟိုဘက်ကြောက်ကလေးပေါ့ဗျာ။ပြာဆိုရွက်ချတယ်ရွာတော့မကြတဲ့ရွာရဲ့နောက်ကဘိုင်းုံတွေကိုကြားသွားတာပေါ့။ဘာသာတော့ဒီကရရဲ့မဆက်လာတဲ့ဒီတော့စီတောင်ရာပေါ့နော်ရှင်ကိုပဲအစလုံးလာတော့အဲ့ဒါချမ်းနေနေကြနာစီတောင်ရာကိုချရဲနောက်တစ်ခါ၃ရက်အဲ့နာ၃ရက်ကိုချရဲ၃ရက်ကိုချရဲကတော့တရားလုံးပြပြရတယ်ရက်သားတရားဦးနဲ့ကလေးတယောက်ဖြစ်ရပေါ့ရက်သားတယောက်ပြရတယ်မွားပြရတယ်ပေါ့ဒီကတော့ငယ်ငယ်တည်းဖြစ်ရတယ်ပေါ့အဲ့စီတောင်ကတော့ရွာလေးကောင်ခုကြီးကောင်ကြီးပေါ့ရပြရတဲ့နှစ်ကပဲယူရချတော့တောင်းကြီး
ဧပြီလ5ရက်ဗုဒ္ဓဘူးနေ့ကလည်းစီတောင်ရွာအနီးကစီတာရွာကိုလေကြောင်းကပြစ်ခတ်တိုက်ခိုက်ခဲ့တာကြောင့်တိုက်နယ်ဆေးရုံပျက်စီးခဲ့ပါတယ်။ရွှေကူမြို့နယ်အတွင်းတိုက်ပွဲတွေဟာ မတ်လတတိယပတ်လောက်ကစတင်ဖြစ်ပွားခဲ့တာဖြစ်ပြီးတော့လက်နက်ကြီးနဲ့ပစ်ခတ်တာလေကြောင်းကတိုက်ခိုက်တာတွေကြောင့်တိုက်ပွဲဖြစ်ပွားရာအနီးကကျေးရွာ၁၀ရွာလောက်ကဒေသခံတွေဟာနေရွှန့်ခွာထွက်ပြေးနေရပါတယ်။၆ရက်နေ့ဂျာတာပရီနေ့ညနေပိုင်းမှာတော့ကချင်းပြည်နယ်အထက်ပိုင်းပူတာအိုမြို့နယ်အတွင်းမှာလည်းတိုက်ပွဲတွေဖြစ်ပွားခဲ့တဲ့အကြောင်းပူတာအိုဒေသခံတို့ကအခုလိုပြောပါတယ်
။မနေ့ည၈နာရီခွဲနောက်မှာအဲ့ဒီလုံဆယ်ရံကနေ၃နာရီကိုတန်းကြရာကနေ၅နာရီကြာမှာတိုက်ပွဲဖြစ်ပါလား။၅မိနစ်လောက်တိုက်ပွဲဖြစ်တယ်။စစ်ကောင်စီကအဲ့ဒီလုံဆယ်ရံကနေထိုက်သွားတဲ့အချိန်လမ်းမှာစောက်မှဟိုဒီရက်တင်နဲ့ကြရတူကစောက်ပစ်တာပေါ့။အဲ့ဒီတိုင်မျိုးမို့ပါရှိမှထင်တယ်။
နဖတ်ထိကြိုက်ကြဆုံးနာတွေကိုတော့အတိအကျမသိရကြောင်းလဲပြောပါတယ်။ပူတာအိုနဲ့ဆွန်ပရာဘွန်ဒေတာဘက်မှာနဖတ်တက်တွေကြာဆင်းရဲတင်းမာမှုတွေမြင့်တက်နေပြီးမတ်လကုံပိုင်းကလည်းလုံရှာရန်ကနေ9မိုင်အကွာခေါ်ခဆိုတဲ့နေရာမှာတိုက်ပွဲ3ကြိမ်ဖြစ်ပွားခဲ့တဲ့အကြောင်းဒေတာကန်ဒီကပြောပါတယ်။ဒီရက်ပိုင်းအတွင်းကချင်းပြည်နယ်အတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကရော KIA ဘက်ကပါသတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ။
ကိုညဉ့်ညံကကချင်ဘက်ကစီရဲအခြေအနေပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ကရင်ပြည်နယ်ဘက်ကစီရဲအခြေအနေကိုလည်းတင်ပြပေးကြပါမယ်ကရင်ပြည်နယ်ထဲမှာတိုက်ပွဲတွေဇက်တိုက်လို့ဖြစ်ပွားနေတဲ့မြဝတီမြို့နယ်နဲ့ကော့ဂရိတ်မြို့နယ်တွေကကော့ဂရိတ်မြဝတီအာရှလမ်းမကြီးကိုဧပြီလ9ရက်နေ့ကနေပြီးတော့ဧပြီလ22ရက်နေ့အထိဖျက်ဆီးသွားလာမှုလုံးဝမပြုလုပ်ကြဘူးကရင်အမျိုးသားလူမျိုးရေးတပ်နဲ့ပူးပေါင်းစစ်တပ်ကြောင်းတွေကကြီးညာချက်ထုတ်ပြန်တားမြစ်လိုက်ပါတယ်။လက်ရှိမှာလည်းမြဝတီခရိုင်ရွှေကုတ်ကိုဒေသဘက်မှာတိုက်ပွဲတွေပြင်းထန်နေတာကြောင့်ထောင်နဲ့ချီတဲ့စစ်ဘေးရှောင်ပြည်သူတွေဟာထိုင်းနိုင်ငံဘက်ခြမ်းကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်။ဒီကြောင့် VOA မြန်မာပိုင်းသတင်းတော့မအေးအေးမှကသတင်းပေးပို့ထားပါတယ်ရှင်
။ကရင်ပြည်နယ်မြဝတီမြို့နယ်နဲ့ကော့ဂရိတ်မြို့နယ်အတွင်းကကော့ဂရိတ်မြဝတီအာရှလမ်းမကြီးမှာစစ်ကောင်စီတပ်တွေကအရက်သားကားတွေနဲ့လက်နက်ခဲယမ်းတွေတဲဆောင်နေတာကြောင့်ဆိုပြီးကရင်မျိုးသားလူမျိုးရေးတပ် KNL နဲ့ပူးပေါင်းစစ်တောင်းတွေကဧပြီလ9ရက်နေ့ကနေဧပြီလ22ရက်နေ့ထိအာရှလမ်းကိုပိတ်လိုက်ကြောင်းပြည်သူတွေခရီးသွားလာတာတွေမလုပ်ဖို့အတွက်တရင်မှုများ၊ဗျူဟာမှုများအပါအဝင်စစ်တောင်းမှုတွေကလက်မှတ်ထိုးပြီးတရားဝင်အမိန့်ထုတ်ပြန်လိုက်တယ်ဆိုပြီးပူးပေါင်းစစ်တောင်းကတာဝန်ရှိသူတဦးကပြောပြပါတယ်
အဲဒီမှာစစ်ကြောင်းပလန်ဖူလုံးဆိုတော့အားလုံးလက်ရှိကအကြောင်းကြီးရှုပ်ထုတ်ဖို့ပဲမှာဆိုရင်ကြောက်စီပွားအားလို့ရှိမယ်ဟုတ်လားအဲဆိုင်ယံပတ်တရံပါမယ်အဲနောက်ပြီးကောပရာပါမယ်နောက်ပြီးတော့ကျွန်တော်ဟိုစတင်နဲ့ပါမယ်ကြားပြီးပါမယ်ပေါ့နော်နောက်ပြီးတော့အဖွဲ့ရရမှာဒါဖက်တာဝင်းတို့ပါမယ်ရောင်းကြီးပါမယ်ဤကဲပါမယ်စစ်ကြောင်းတွေအကုန်လုံးကလက်ရှိအကုန်လုံးပူးပေါင်းပြီးတော့လုပ်တဲ့အတွက်ကြောင့်မလို့စစ်ပေါ်ပြီးကျင်းထန်လာမယ်အဲ့အတွက်ကြောင့်မလို့ကျွန်တော်တို့ကပြင်ရပဲအချိန်မှာပဲမရှင်းကိုလောက်ပါမယ်ဆိုတော့မရှိဘူးလက်ရှိကျွန်တော်ကန့်တတ်ထားတဲ့ဒီရက်ကနေဒီရက်အတွင်းကိုပြည်သူတွေကအတန်းနိုင်လုံးလမ်းလာပြီးကျွန်တော်တို့ကတောင်းဆိုတာပြည်သူတွေကိုအတန်းနိုင်လုံးကြည့်တယ်ဒါပေမဲ့တချို့ကိစ္စတွေမှာကြတော့ပေါ့နော်ပြည်သူကရုပ်ရက်ဝင်လာတယ်ကိုကလုံလိုက်တဲ့အချိန်မှာမတော်တဆဆိုတာမျိုးဖြစ်သွားနိုင်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ပြည်သူတွေကိုတောင်းဆိုတာပါဟုတ်လား
အာရှလမ်းဟာထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးအတွက်အဓိကအရေးပါတဲ့လမ်းဖြစ်ပြီးမတ်လ25ရက်နေ့ကစပြီးဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ကုန်သွယ်စီးဆင်းမှုတွေရန်နာထားရပြီးအာရှလမ်းယာယီပိတ်လိုက်ရတယ်မှာလဲကုန်နေဈေးတက်တာတွေအပြင်ထိုင်းမြန်မာနှစ်နိုင်ငံလုံးအတွက်စီးပွားရေးထိခိုက်မှုတွေလည်းဖြစ်ခဲ့ပါတယ်မြန်မာဘက်ကလည်းဒီလမ်းကြောင်းကနေကုန်သွယ်မှုတွေအများဆုံးလုပ်နေတာဖြစ်ပါတယ်ကရင်ပြည်နယ်မြောက်ပိုင်းမြို့နယ်ရွှေကုတ်ကိုဒေသကစစ်ကောင်စီတပ်ရဲ့လက်အောက်ခံနေကြားဆောင်တပ် BGS စခန်းကုန်း၅ခုကိုဗိုလ်စေဝါဦးဆောင်တဲ့ Lion Battalion Viewer စစ်ကြောင်းနဲ့ပူးပေါင်းတပ်ဖွဲ့တွေဘက်ကဝင်ရောက်သိမ်းပိုက်ပြီးမီးရှို့ဖျက်ဆီးခဲ့သလိုနှစ်ဖက်တိုက်ပွဲတွေပြင်းထန်နေတဲ့အတွက်လက်နက်ကြီးတွေနဲ့ပစ်ခတ်တာလေကြောင်းကနေတိုက်ခိုက်တာတွေဆက်ရှိနေတယ်လို့လည်းသူကပြောပြပါတယ်
။တိုက်ပွဲကတော့လျှောက်တော့ပြင်းထန်နေတယ်ပေါ့နော်နှစ်ဖက်တိုက်ပွဲမှုရှိတယ်အဲတော့ဆောက်ပြင်းထန်တယ်နောက်တစ်ခုကကြတော့တကယ်လို့ကျွန်တော်ဒီနားတဲ့အချိန်တိုင်းမှာဒီပေါ်မှာပဲသူတို့ဘက်ကလက်နက်ကြီးနဲ့ရန်လာမျိုးရှိတယ်ဒါပေမဲ့ကျွန်တော်တို့ဘက်ကရဲဘော်တွေထိခိုက်တိုင်ရမှုကတော့မရှိဘူးပေါ့နော်လဲရဲပေါ့
Lion Battalion စစ်ကြောင်း KNU KNL PC တရင်မှု KNU KNL PC ဗျူဟာမှုကျတဲ့နဲ့စစ်ကြောင်းဒေါနာစစ်ကြောင်းဂလုံစစ်ကြောင်းကြားပြူစစ်ကြောင်းကော်ပရာစစ်ကြောင်းနဂါပြူစစ်ကြောင်းဒုစစ်ဒေသမှုနှင့်စစ်ဒေသခွဲအမှတ်3တောင်ပိုင်းစစ်ဒေသတို့ပါဝင်လက်မှတ်ရေးထိုးထားတာဖြစ်ပြီးအားလုံးပူးပေါင်းပြီးစစ်ကောင်စီနဲ့နယ်ခြားဆောင်တပ်တွေကိုတိုက်ခိုက်နေတာဖြစ်ပါတယ်။ကော့ဂရိတ်နဲ့ကျုံတိုးမြို့နယ်တွေမှာတော့စစ်ကောင်စီတပ်တွေကိုပူးပေါင်းတပ်ဖွဲ့တွေဘက်ကလိုက်လံတိုက်ခိုက်နေတဲ့အတွက်စစ်ကောင်စီဘက်ကလည်းလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေလုပ်ခဲ့ပါတယ်။ဒ ဒီအတွက်အရတားနေအိမ်တွေမီးလောင်ပျက်စီးတာတွေလည်းဖြစ်ပေါ်နေပါတယ်လက်တလုံးမှာတော့မြောက်ရီရွှေကုတ်ကိုဒေသမှာဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်ထိုင်းဘက်ကိုထွက်ပြေးလာသူ၂ရက်အတွင်းစစ်ကောင်စီဘက်ကအင်အားရှိစေကျော်လောက်ကြာဆုံးခဲ့ပြီးပူးပေါင်းတပ်ဖွဲ့တွေဘက်ကတော့၃ဦးကြာဆုံးနေဆိုပြီးသတင်းတွေထွက်ပေါ်နေပြီမဲ့တီးခြားအတီးပြုလို့မရသေးပါဘူး
အဲ့ဒီဒေတာမှာတော့တိုက်ပွဲတွေပို့ပြီးတော့ပြင်းထန်လာမှာကိုပြည်သူတွေကတော့စိုးရိမ်ပူပန်နေကြပါတယ်ရှင်။ဒါကတော့ကော့ဂရိတ်မြဝတီအာရှလမ်းမကြီးကိုဧပြီလ9ရက်နေ့ကနေဧပြီလ22ရက်နေ့အထိအတုံးမပြူကြဘူး။ KLNN နဲ့ပူးပေါင်းတပ်ဖွဲ့တွေကသတိပေးလိုက်တဲ့အကြောင်းသတင်း VOA မြန်မာပိုင်းသတင်းတော့မအေးအေးမှာကသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။VOA အမေရိကန်တန်ရဲ့တောက်ကြညာချန်ထုတ်လင တင်ဆက်ပေးကြပါတယ်။စစ်ကောင်စီတပ်နဲ့ရခိုင်လက်နက်ကိုင်တပ်အေအေဖွဲ့တို့ကြားမှာအပြစ်ရထားတဲ့ရခိုင်ပြည်နယ်ထဲမှာတော့အခုနှစ်မှာရိုးရာတကြံပွဲတော်ကိုစီကားတက်မြက်အောင်ကျင်းပဖို့အတွက်စစ်ကောင်စီဘက်ကရောအေအေတပ်ဖွဲ့ဘက်ကပါပြင်ဆင်နေကြပါတယ်။အေအေအဖွဲ့ဟာရခိုင်ပြည်နယ်အတွင်းကတချို့ဒေသတွေမှာကိုယ်ပိုင်အုပ်ချုပ်တဲ့ဒေသတွေရှိနေတာကြောင့်သူတို့ထိန်းချုပ်ထားတဲ့နယ်မြေတချို့မှာတကြံပွဲကိုစီကားအောင်ကျင်းပနိုင်အောင်ကြိုးပမ်းလှုပ်ဆောင်နေတာဖြစ်ပါတယ်။ရန်ကုန်ကလာတဲ့သတင်းကိုအခြေခံပြီးတော့ကိုဇော်ဝင်းလှိုင်ကတင်ပြပေးပါမယ်ရှင်
။လက်တလုံးတည်ငင်အေးချမ်းနေတဲ့ရခိုင်ပြည်နယ်ကမြို့နယ်တော်တော်များများမှာလာမယ့်ဧပြီလ7ရက်နေ့မှာကြာရောက်မယ့်ရိုးရာအတတကြံပွဲတော်အတွက်စစ်ကောင်စီကပြင်ဆင်နေတယ်လို့ဒေသခံတွေကပြောဆိုကြပါတယ်။ရခိုင်ပြည်နယ်တောင်ပိုင်းကကြောက်ဖြူမြို့မှာဆိုရင်စစ်ကောင်စီကဦးဆောင်ပြီးတော့အတတကြံအတွက်ဗဟုမန္တစောက်လုတာတွေအပြင်ရိုးရာပွဲတော်တွေကိုပါထည့်သွင်းလှုပ်ဆောင်သွားမယ်လို့ကြောက်ဖြူမြို့နယ်အုပ်ချုပ်ရေးမှူးဦးမျိုးမင်းထွန်းကပြောပါတယ်
။ဟောကျွန်တော်တို့ကတော့ဒီဗဟုမန္တလှုပ်တာပေါ့ဗဟုမန္တကတော့ P90 ဗဟုမန္တကြီးပေါ့အဲဗဟုမန္တကြီးလှုပ်မယ်ရေကစားမန္တနဲ့အတွဲလိုက်လှုပ်မယ်အဲမှာအစိုးရတွေနိုင်ငံကျော်အစိုးရတွေပါမယ်ရင်းပွဲတွေပါမယ်တကြံရဲတုံးစံအတိုင်းပဲလှုပ်မှာပါအားလုံးဟိုကပေါ့ဒီဟိုကပေါ့လက်သက်သေးပြိုင်ပွဲတို့ဒီလိုမျိုးရိုးရာနဲ့ပတ်သက်တဲ့ပွဲတွေလည်းအကုန်ပါမှာပါအန္တရာယ်ကင်းလို့ဒါတကြီးပူတော်ပွဲဒါမျိုးတွေလည်းပါပါတယ်ဒါကတော့တကြံမှာကျွန်တော်တို့လုပ်နေကြအတိုင်းပဲလှုပ်တာပါပဲ
ဒါပြင်ရခိုင်ပြည်နယ်ရဲ့မြို့တော်စစ်တွေမှာလည်းစစ်ကောင်စီကလမ်းလျှောက်တကြံအပါအဝင်ဗဟုမန္တတွေဆောက်လုပ်ပြီးတော့တကြံပွဲအတွက်ပြင်ဆင်နေပါတယ်။ကြောက်တော်မြို့နယ်မှာဆိုရင်လည်းရခိုင်လက်နက်ကိုင် AA ဖွဲ့ကဥဆောင်ပြီးတော့ဇီးချောင်းရိုးရာအတတကြံအတွက်ပြင်ဆင်နေတာတွေရှိတယ်လို့ကြောက်တော်ဒေသခံမှတ်ငူဝါခြေကပြောပါတယ
်။ဒီနေ့လည်းပြီးတော့ဒီရခိုင်တပ်တော်ကဥဆောင်ပြီးတော့ဇီးချောင်းမှာပေါ့နော်ဒီကြံမင်းတွေဆောင်နေရကိုလည်းကြည့်ရတယ်ရှင်။ဘာဖြစ်ဖြစ်အခုလိုတိုက်ပွဲတွေရနေတဲ့ဒီကလည်းတော့ပေါ့နော်ဒီတူတူကိုဒီပြည်ရှင်မုန်းပြည်ရပေါ့နော်ပြည်ရှင်အောင်လို့ပြည်တဲ့ဒီခက်တဲ့တွေပဲဒီတူတူရှိစီမာရဲလို့ဟုတ်ကဲ့
မြန်မာနိုင်ငံအနှံ့ကတိုင်းနယ်ပြည်နယ်တချို့မှာပဋိပက္ခတွေကြောင့်ပြည်သူတွေအနေနဲ့တနေ့မှတစ်ခါသာကြာရောက်တဲ့ဒီအတာစီရန်ပွဲတော်ကိုဆင်နွှဲဖို့အခြေအနေမရှိကြပါဘူးဒါပေမဲ့လည်းရခိုင်ပြည်နယ်မှာတိုက်ပွဲတွေရပ်တန့်နေတဲ့အချိန်ခဏတာပျော်ရွာတာမို့အတာစီရန်မှာပါဝင်ဆင်နွှဲသွားမယ်လို့စစ်တွေဒေသခံတအူးဖြစ်တဲ့မခင်တူတူကပြောပါတယ်
ဟုတ်ကဲ့ဒါကြတော့ဘာနဲ့ဆက်လဲဆိုတော့ဒီဒေတာအရှင်နေနဲ့ဆက်ရပါတော့အရင်နှစ်တွေကကြတော့ဒီရခိုင်မတိုက်ပွဲဖြစ်တဲ့အချိန်လေညီမတို့ကတော့ပြောဝေရှင်မှုအဲ့လိုမျိုးရှာမရှိဘူးเนาะဆိုတော့ဒီဖက်ကိုလိုဒေတာတူညီနေတဲ့အနေထားရှိရဲဆိုရင်တော့ဒါကကြတော့ရိုးရာတကြံလေးပေါ့နော်ဆိုတော့ဒီတနေ့မှတစ်ခါအဲ့လိုမျိုးကြရဲဆိုတော့ဒီဒေတာလေးအရှင်နေရဲဆိုတော့ဒီအစိုးရဖက်ကလေးလုတ်ပေးတယ်ဒီ A ဖက်ကလေး A ဖက်မှာလုတ်ပေးနေတဲ့အနေထားရှိရဲဆိုတော့ညီမတို့ကလည်းဒီတကြံမှာပျော်ဖို့အဲ့လိုမျိုးအနေထားရှိရဲပေါ့နော်ဆိုတော့ဟုတ်ကဲ့
မနစ်ကလည်းရခိုင်ပြည်နယ်မှာအတာစကြံပွဲတော်ကိုရခိုင်ဒေသခံတွေအပြင်မြန်မာနိုင်ငံအနှံ့ကပြည်သူတွေလည်းလာရောက်ဆင်နွှဲကြပါတယ်ဒီနေ့မှလည်းတန်တွဲမြို့နယ်ကငပလီကမ်းခြေမှာဆိုရင်တကြံကာလအတွက်ဟိုတယ်တွေအလုံးဘုတ်ကင်ပြည့်နေပြီလို့ဟိုတယ်တာဝန်ရှိသူတွေကပြောဆိုကြပါတယ်အများအားဖြင့်လာရောက်အပန်းဖြေကြသူအများစုဟာရန်ကုန်မန္တလေးနေပြည်တော်စတဲ့မြို့နယ်တွေကလူတွေများတယ်လို့လည်းဟိုတယ်တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
ဒါကတော့ရခိုင်ပြည်နယ်ထဲမှာတကြံပွဲတော်စင်ရွေးနိုင်မှုအတွက်စစ်ကောင်စီနဲ့အေအေဖွဲ့ကပြင်ဆင်နေတဲ့အကြောင်းသတင်းကိုဇော်ဝင်းလိုင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညအတွက်သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲကျမတို့ VOA ကနေထုတ်လင်းပေးခဲ့တဲ့သတင်းတွေအစီအစဉ်တွေနဲ့ပတ်သက်လို့တော်ရရှင်နေအနေနဲ့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့ဆိုရင် email လိပ်စာ bamis@voanews.com ကိုပေးပို့နိုင်ပါတယ်ရှင်မကြခင်ထုတ်လင်းပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေနားဆင်ရဖို့ရှိပါတယ
်မတိကျမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါမယ်။သတင်းကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင် ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်အကြက်တဲ့ကာလတွေမှာကျွန်တော်ရဲ့အိမ်မက်တွေညှော်လင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကရင်းလွတ်လက်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအနေရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American အတန်ကနေ2023ခုနှစ်ဧပြီလ9ရက်တောက်ကြနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ32နဲ့58တို့ကနေည10နာရီအထိဓာတ်ရိုက်ထုတ်လင်းပေးသွားမှာဖြစ်ပါတယ်ရှင်အခုဒုတိယပိုင်းနာယူဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါသုတဆုံလေး American တခွင်နဲ့သိပ္ပံနဲ့နီးပညာကဏ္ဍမတိုင်ခင်မှာတော့အခုအရင်းဆုံးအမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်မှာတော့အာနာရှင်စန့်ကျင်ရေးနဲ့ဘတ်စုံအင်အားဆိုတဲ့ခေါင်းစဉ်နဲ့တင်ပြပေးထားပါတယ်လက်နက်ကင်လှုပ်ရှားမှုအပါအဝင်မြန်မာနိုင်ငံရဲ့အာဏာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေမှာအမျိုးသားအမျိုးသမီးလိင်စိတ်ခံယူမှုကွဲပြားသူတွေပါမကြံလူငယ်လူကြီးအရွယ်ဆုံးရဲ့အင်အားတွေကိုထိထိရောက်ရောက်အသုံးပြုနိုင်မှပန်းတိုင်ကိုအမြန်ဆုံးရောက်ပါလိမ့်မယ်လို့အမျိုးသမီး PDF စစ်တီတော်ရဲဘော်တူတာကပြောပါတယ်အာဏာရှင်စန့်ကျင်လှုပ်ရှားမှုတွေမှာအမျိုးသမီးတွေအများပြားပါဝင်နေပေမဲ့ရှေ့တန်းကဥဆောင်မှုနေရာတွေမှာတော့ပါဝင်မှုနည်းနေတာကကိုမှရှိတဲ့စွမ်းအားတွေကိုအပြည့်အဝအသုံးမချရရောက်တယ်လို့လေးလာသုံးသက်သူဒေါ်မီမီဝင်းဘက်ကထောက်ပြပါဗျ။အမျိုးသားအမျိုးသမီးလောက်ကင်နိုင်ရေးစွမ်းအားတွေကိုဘလို့မျိုးအကောင်ဆုံးစုစည်းနိုင်ပါသလဲ။အမျိုးသမီး PDF ရဲဘော်တူတာနဲ့ American စစ်မှုထမ်းဟောင်းလည်းဖြစ်စစ်မှုရေးရာကျွမ်းကျင်ပညာရှင်လည်းဖြစ်တဲ့ဒေါ်မီမီဝင်းဘက်နဲ့မခင်ဖြူထွေးဆွေးနွေးတင်ပြထားတာရှုစားနာဆင်ပါရှင်။
ပြမှုအပိုင်းကိုကြည့်မယ်ဆိုလို့ရှိရင်ဒါအမျိုးသမီးဒီလူကြီးရဲ့50 60ရာခိုင်နှုန်းရှိတယ်ဆိုလို့ရှိရင်ကိုစားဒီဥဆောင်မှုအခန်းကဏ္ဍမှာလည်းဒီ50 60ရာခိုင်နှုန်းရှိမနေတာကရောဘာကြောင့်လို့ထင်လဲရှင
်အဓိကကတော့ကျမတို့အမျိုးသမီးတွေကမိခိုလိုတဲ့စိတ်ကျန်ရှိနေတုံးပဲလို့ကျမကတော့ထင်တယ်ကိုကိုတိုင်းကမိခိုလိုတဲ့စိတ်ကိုမဖြတ်ထားတဲ့အတွက်ကြောင့်ရှေ့ကိုကိုတိုင်းထွက်မရက်မိဘူးလို့ပဲသုံးသပ်ပါတယ်နောက်တစ်ခုကရှေ့မှာရှိနေတဲ့သူတွေရှိနေသေးတဲ့အတွက်ကြောင့်ငါတို့ကရှေ့ကိုထွက်ရစရာမလိုသေးဘူးဆိုတာမျိုးတွေတုံ့တက်မိတဲ့ကိုပေါ့နော်ကိုရောမျိုးသမီးတို့တရားလုံးရောကိုစားပြုပြီးတုံ့တက်လိုက်တဲ့အခါမျိုးမှာငါတို့ကနောက်ကပဲတန်ဖိုးပါတော့မယ်ဆိုတော့အနေအထားကိုကိုတိုင်းရက်တည်မိနေတယ်လို့ထင်ပါတယ်အဲ့ဒါကြောင့်ရှေ့ကိုမရဘူးလို့ပဲထင်ပါတယ်ဟုတ်ကဲ့ပါ
ဆိုတော့မျိုးသမီးတွေကိုတိုင်းကိုကသူတို့ရဲ့သူတို့လုံနိုင်ပါမလားဆိုတဲ့ဟာကို short တွေ့တဲ့အနေအထားမျိုးလို့နားလည်ပါတယ်ဒါကလည်းအစဉ်အဆက်ဒီလူမှုအတိုင်းဝိုင်းအတွင်းမှာသူတို့ကြုံတွေ့လာရတယ်သူတို့သိလာရတယ်နားလည်တာရတယ်ရဲ့လွှမ်းမိုးမှုလည်းအများကြီးရှိနိုင်တယ်လို့တော့ထင်ပါတယ်ဟိုမလုံနိုင်ဘူးဆိုတာလုံနိုင်ပါတယ်ဆိုတာကိုရှေ့ကနေပြီးတော့မှလမ်းကြောင်းပြရင်တော့အပြောင်းလဲတွေကပုံမြင်လာရမယ်လို့တော့ကျွန်တော်တော့ထင်ပါတယ်ဒေါ်မီမီဝင်းဘတ်ရောဘယ်လိုများတုံ့တက်မိလဲရှင
်ဟုတ်တယ်အဲ့ဒီဥစ္စာလည်းမြန်မာအမျိုးသမီးတွေမကပါဘူးဒီဥစ္စာကျမတို့ပြောတာ glass cage you know ကိုယ့်ဘာကိုအမျိုးသမီးတွေကလည်းကိုယ့်ဘာကိုကိုယ့် by glass ceiling ကကြတော့နော်ကိုနေကဗာလဲအတိုင်းဝိုင်းကထားထားတဲ့ဥစ္စာနောက်ပြီးတော့ကိုယ့်ဘာကိုလည်း glass cage တဲ့ကိုပြန်ထည့်ပြီးတော့လုပ်တဲ့ဥစ္စာရှိတယ်ဘာလို့လဲဆိုတော့ခုနပြောသလိုပဲဒါထုံးတန်းစင်လာဒီစဉ်းစားတဲ့ဥစ္စာပေါ့နော်ဒီ mindset ကရှိနေသေးတယ်ဆိုတော့အဲ့ကြောင့်မလို့ဟိုဟိုကျမတို့ဆိုလို့ရှိရင်ဒီအမျိုးသမီးတွေခေါင်းဆောင်တွေဖြစ်အောင်အတွက်ကဘာလုပ်ပေးလဲဆိုတော့သူတို့နည်းနည်းလေး push လုပ်ပေးရတယ်နည်းနည်းလေး push လုပ်လိုက်လို့ရှိရင်သူတို့နားလေအဲ့ဒီဥစ္စာနဲ့ဗာလဲသူတို့လည်းကျမတို့ပဲနည်းနည်းတွန်းပေးရတယ်နောက်တော့ဒီဟိုဗာလဲသူတို့ဟိုကိုနိုင်ကိုလဲဗာလဲဒီဟို confidence
ကိုယုံကြည်မှုကိုယုံကြည်မှုရှိလာအောင်ပေါ့နော်ဒါသူတို့လုံနိုင်ပါတယ်ဆိုတော့မျို
းဟုတ်တယ်အမှန်မှာသူတို့အများကြီးလုံနိုင်တယ်ဟိုကျွန်မခုနပြောသလိုယောက်ျားလေးတိုင်းလဲဟိုနည်းဗာလဲစစ်မတိုက်တတ်ဘူးစစ်လက်တိုက်ဖို့လဲအချိန်နေသူတို့မှာမရှိဘူးအလားတူပဲအမျိုးသမီးအားလုံးလဲစစ်တိုက်ချင်မှမဟုတ်ဘူး right ဒါပေမဲ့တချို့တွေကစစ်တိုက်ရဲတယ်စစ်တိုက်နိုင်တယ်ဆိုတော့အမျိုးသမီးတွေလဲအများကြီးရှိတယ်ဒါပေမဲ့ ဒီစိတ်နဲ့ပေါ့နော်စိတ်နဲ့ပတ်သက်ပြီးတော့ဒီဥစ္စာ limitation တွေဖြစ်နေစိတ်သွားရကိုပါပေါ့နော်အဲဒီမှာမြင်ရပြောရဆိုတော့အဲ့ဒီစိတ်သွားတဲ့ဥစ္စာကိုစိတ်ကိုနားလည်အောင်ဟိုအမျိုးသမီးတွေအတွက်လည်းဟိုကူညီပေးရမယ်နောက်ပြတ်ပါလေအတိုင်းဝိုင်းကိုလည်းဟိုဗါလေဟိုအကူညီပေးရမယ်အဲ့လိုမျိုးလောက်တော့မှအမျိုးသမီးတွေမှာရှိနေတဲ့ဒီ swine in နေနော်ဒီ talent နော်အဲ့ဒါတွေအပြည့်ဝပို့ပြီးတော့သုံးနိုင်လာဒီတော်လိုင်းရေးတခုမှာပေါ့နော်အမျိုးသမီးတွေအားလုံးရဲ့စွမ်းရည်တွေစွမ်းအားတွေသူတို့မှာရှိတဲ့ knowledge တွေပေါ့ skill တွေအားလုံးအပြည့်စုံသုံးဖို့လိုအပ်လာ
ဆိုတော့ကျွန်တော်တို့ဒီဟိုဒီအခုလူဒီຫນွေဥတော်လိုက်ရေးပေါ့လေဒီလူတို့လှုပ်ရှားမှုအာနာရှင်စန့်ကျင်တဲ့လှုပ်ရှားမှုမှာဆိုလို့ရှိရင်အစပိုင်းကလေးကအမျိုးသမီးတွေကအများကြီးပါလာခဲ့တာကဏ္ဍအသီးသီးမှာဆိုတော့တခြားလုံးလည်းပြောလာခဲ့တယ်ပြည်သူလူထုအင်အားလို့ပြောရတယ်ပြည်သူလူထုအင်အားလို့ပြောလို့ရှိရင်တော့တဝက်တော်လူလူစီဒါပြည်သူလူလူစီအမျိုးသမီးတွေပဲဆိုတာတော့ကျမတို့မေးလျော်ထားလို့မရဘူးလို့ထင်ပါတယ်ဆိုတော့ဒီလူတွေပါအောင်တော့လေဟိုဆွဲတင်သွားရမှာပေါ့လေနော်ဆိုတော့အချိန်ကြီးအကြောင်းမျိုးကြောင့်ဆောဆောပြောတဲ့အစင်လာလေးလည်းရှိမှာပေါ့လေဆိုတော့နောက်ဆုံးပြန်ကောက်ရရင်တော့ဆောဆောပြောသလိုပေါ့ဒါတယောက်နဲ့တယောက်ချားမှာတော့လုံနိုင်တဲ့စွမ်းရည်အေးကြီးကျွမ်းကျင်မှုအပိုင်းတွေလုပ်ငန်းအပိုင်းတွေမတူကြပါဘူးဆိုတော့အမျိုးသားအမျိုးသမီးမှလည်းမတူကြဘူးဆိုတော့အမျိုးသားတွေရဲ့အာသာချက်အမျိုးသမီးတွေရဲ့အာသာချက်ဒါတွေကိုအတူတူစုစည်းပြီးတော့မှချစ်ကိုအင်အားတစ်ခုဖြစ်အောင်ပေါ့နော်ဘလို့ဆက်ပြီးတော့ရွေ့နိုင်မယ်လို့သုံးသပ်မိပါတယ်ဒေါ်မီဝင်းဘက်အရင်ဆုံးသုံးသပ်ပေးပါရှင
်အခုအချိန်မှာပေါ့နော်အမျိုးသမီးတွေပြန်ပြီးတော့စဉ်းစားကြကျမအမျိုးသမီးတွေက secret weapon လို့ပြောလို့ရတယ်အမျိုးသမီးတွေက secret weapon အာသူတို့စီမှာရှိနေတဲ့အာဟိုဗါလေ talent creativity right သူတို့ကြောင့်သူတို့ပါလာလို့လေဒီ silent strike တွေဒီလိုနေအမျိုးသမီးအလန့်ထောင်တာထမိန်နဲ့အလန့်ထောင်တာတွေအမျိုးနည်းမျိုးစုံတွေထွက်လာယောက်ျားတွေပဲလုပ်မယ်ဆိုလို့ရှိရင်ဒီ diversity အမရှိ diversity of view အမျိုးသမီးတွေဝင်လာလေလေဒီ diversity ဆိုတဲ့လေအနည်းမျိုးစုံနည်းမျိုးစုံဘလို့ဒီတော်လန်ရေးကို support လုပ်ရမယ်လေဆိုတဲ့ဥစ္စာထွက်လာဆိုတော့အခုအိုနဲ့အခုချိန်မှာတော့ tactical level မှာမျိုးသမီးတွေခုနဆီမှာတူတာပြောတာပြအများကြီးရှိတယ် operational level strategic level မှာကျတော့ဒီခေါင်းဆောင်မှုပိုင်းမှာအမျိုးသမီးတွေနည်းနေသေးတယ်အဲ့နည်းနေတကနည်းနေတဲ့ဥစ္စာကဟိုနဲ့ဟိုတော်လှန်ရေးအတွက်ပေါ့နော်လိုချင်လိုအပ်တဲ့အင်အားတွေဟိုစပွဲမှာကြံနေသေးတယ်အဲ့ဒီဥစ္စာပြန်ကောက်ပြီးတော့တေချာအသုံးချနိုင်မယ်ဆိုလို့ရှိရင်ဒီတော်လိုင်းကြီးကပို့ပြီးတော့အာရှေ့သွားပို့အောင်မြင်ဖို့ကပို့ပြီးတော့မြန်လာလိမ့်မယ်ပို့ပြီးတော့ကောင်းလာလိမ့်မယ်လို့ကျမတို့ပြောလို့ရတယ်
။ရေဘောတူတာအနေနဲ့ရောဘလို့ထင်ပါမလဲရှင်လက်ရှိအနေအထားကပို့ပြီးတော့ပေါ့နော်ပို့ပြီးတော့ကိုရီမန်းချက်ကိုပို့ပြီးတော့မြန်မြန်ရောက်ဖို့အတွက်ဘလို့အပြောင်းလဲတွေလုပ်ဖို့လိုအပ်မလဲဒီအာသာချက်တွေကိုဘလို့ဆွဲထုတ်ကြမလဲ
။အဲကျမတို့အမျိုးသမီးတွေအနေနဲ့ကအရင်ဆုံးရှိကိုလမ်းတက်နိုင်ဖို့ကကိုကိုတိုင်းဒီတွေးခေါ်တော်လှန်ရေးကိုရင်ဆပြီးတော့လုပ်ရမယ်လို့ကျမတို့ထင်တယ်။တွေးခေါ်တော်လှန်ရေးရင်ဆလုပ်မယ်။တွေးခေါ်တော်လှန်ရေးဆလုပ်ပြီးလို့ရှိရင်ကိုကိုကိုထပ်ပြီးတုံးတက်မယ်။ငါဟာဘယ်အနေထားကနေဘယ်ကဏ္ဍကနေပါဝင်ရင်ပို့ပြီးတော့မြန်မြန်ဆန်ဆန်နဲ့တွန်းအားတစ်ခုအဖြစ်ဖြစ်သွားမလဲဆိုတာကိုကိုကိုအရင်တုံးတက်ဖို့လိုတယ်။အဲ့လိုတုံးတက်ပြီးတဲ့အခါမှာကိုယ့်ရဲ့ဒီရှိနေတဲ့စွမ်းရည်ကိုထုတ်ပြီးအသုံးချနိုင်ဖို့အတွက်ကိုအဲကိုကိုတိုင်းကလည်းဒီစွမ်းရည်ကိုထုတ်ပြဖို့လိုမယ်အဲ့လိုပဲစွမ်းရည်ကိုလက်ခံပေးမဲ့အတိုင်းဝိုင်းကိုကိုကိုတိုင်းဖန်တီးဖို့လိုစွမ်းရည်ကိုလက်ခံပေးတဲ့အတိုင်းဝိုင်းကိုကိုကိုတိုင်းဖန်တီးဖို့လိုတယ်ဆိုတာကတော့ဆရာမပြောတဲ့ glass ceiling ကိုဖောက်ရမယ်ဆိုတဲ့အနေအထားမျိုးပါကျွန်တော်တို့က case ထဲကနေရတော့ထွက်ပြီးသွားပြီထွက်ပြီးသွားပြီဆိုရင် ceiling ကိုကိုတိုင်းဖောက်မယ်ဖောက်မှာပဲကျွန်တော်တို့ရှေ့ကိုတက်လို့ရမယ်ပေါ့နော်အဲ့တော့လက်နဲ့ကင်တိုက်မှကျွန်တော်တို့တော်လိုင်းရေးမဟုတ်ဘူးဟုတ်ပြီအဲ့ဒီလက်နဲ့ကင်ပြီးတိုက်ဖို့အတွက်နောက်ကနေပြီးတော့လှုပ်ဆောင်ပေးပြီးချမှတ်ပေးတဲ့ဖော်ဆောင်ဟိုတိုက်ပွဲကိုဖော်ဆောင်ဖို့အတွက်စီမံမယ်ပေါ့ဒီ operation အတွက်ကိုစီမံမယ်အဲ့ဒီနေရာမှာနေမယ်ဆိုလဲသူဟာရတယ်ပြောချင်တာကသူကဘယ်လိုအနေထားမျိုးဘယ်လိုအချိန်မျိုးဘယ်လိုကာလမျိုးမှာဘယ်လိုတိုက်ပွဲကိုဖော်ဆောင်လို့ရတယ်ဆိုတာကိုသူကိုယ်တိုင်ကဒါကိုချမှတ်နိုင်ပြီဆိုတာ ਨੇ သူကိုယ်ဟာ ceiling ကိုဖောက်လိုက်တဲ့သူဖြစ်သွားမယ်လို့ကျမတို့အချင်းနဲ့အဲ့တော့အတ္တိဟာတွေကိုလုံနိုင်ဖို့အတွက်သူကိုယ်တိုင်းကဒါတွေကိုသူ့ရဲ့အရေးအချင်းကိုတည်ပြီးတော့သူ့ရဲ့ level ကို level up လုပ်ဖို့လုပ်မယ်လို့ကျမတို့အချင်းနဲ့အရင်ဆုံးသူများရှိကနေတောင်းဆိုမယ်စာကိုယ်ကို level up လုပ်ပေးဖို့ပဲကျမတို့တိုက်တွန်းချင်ပါဟုတ်ကဲ့ပါ တခါလေကြတော့လဲရှိတာကအမျိုးသမီးတွေဟိုအဲ့ဒီလိုဖြစ်လာဖို့အတွက်ကတန့်ပိုးမှုတစုံတရာနဲ့လိုအပ်တာတွေရှိတယ်။ဥမာလူမှုအတိုင်းဝိုင်းတွေမှာဆော့ပြောလို့ငငယ်ကလေးကမိန်းကလေးဆိုရင်တင်တိမ်မှုမှုလေးနေရမယ်ဟိုဘလူလေးနေရမယ်ဆိုတော့သူ့ရဲ့တတ်မှတ်ထားတဲ့ပုံစံကရှိနေတော့သူတို့ကဒီပုံစံထဲမှာမိဘကလည်းဒါပဲဆုံးပါတယ်ဆရာသမားကလည်းဒါပဲဆိုတော့ပတ်ဝန်းကျင်ကလည်းဒါပဲပြောတဲ့အခါမှာသူတို့ကဒီပုံစံနဲ့ကြီးပြင်းလာတော့ဒီလိုချိန်ကျတော့ဆော့ဆော့ကျေဘောတူတာပြောလို့ဆိုအချင်းမခံရမှကြောက်ပြီပေါ့ဟုတ်တယ်မလားသူတို့ကဒီတိုင်းပဲသူတို့ကជីပြင်းလာခဲ့ရတဲ့ခါကြတော့လေဆိုတော့အဲ့ဒီဟာကိုလေလူမှုအတိုင်းဝိုင်းနေနဲ့ဒါကြီးကိုဟိုဖြည်းဖြည်းချင်းဖယ်ရှားသွားဖို့လိုအပ်မယ်လို့လည်းချင်ပါတယ်မျိုးသမီးတို့ကိုယ်တိုင်ထောက်ထွက်ဖို့လိုတယ်မှန်တယ်ဒါပေမဲ့တစ်ချိန်တည်းမှာလည်းပတ်ဝန်းကျင်ရဲ့ပတ်ပိုးမှုပေါ့နော်ဆိုတော့ဒီကတော့အားလုံးရဲ့အားသာချက်တွေကိုစုစည်းမယ်ဆိုလို့ရှိရင်ဒီရည်မှန်းချက်တွေရှေ့ဦးမြဲမြဲရောက်မယ်ပေါ့
အဲကျမတို့ဒီတော်လန်ရေးကပို့ပြီးအားကောင်းလာစေဖို့ဆိုလို့ရှိရင်အဲကျမတို့အရွယ်အသက်အရွယ်ပေါင်းစုံနောက်တခါလူဒန်ဆာပေါင်းစုံသူတို့ရှိရနေတဲ့စကားတွေနားထောင်ဖို့လိုမယ်သူတို့ပါဝင်ဖို့လည်းလိုနောက်အမျိုးသားတွေမှာလည်းအမျိုးသားတွေတွေးတဲ့ခေါ်တတ်တဲ့လမ်းကြောင်းတွေရှိတယ်အမျိုးသမီးတွေတွေးနေခေါ်နေကြလမ်းကြောင်းတွေရှိတယ်အဲ့ဒီလိုပဲအမျိုးသားလည်းအမျိုးသားအမျိုးသမီးမှမဟုတ်ဘူးကျမတို့ LGBTQ တွေပေါ့နော်အဲသူတို့တွေဆိုလို့ရှိရင်လည်းအများကြီးလှပတဲ့အတွေ့အခေါ်တွေရှိတယ်ဆိုတော့ကျမတို့ဒီလိုအင်အားစုတွေပေါ့နော်အမျိုးမျိုးသောအင်အားစုတွေအကုန်လုံးကပေါင်းဆက်ပါဝင်လာမယ်ဆိုလို့ရှိရင်အာပို့ပြီးစတော်လန်ရေးရရှိကိုနည်းနည်းသွားနိုင်မယ်လို့ထင်တယ်ဒါပေမဲ့ပေါင်းဆက်ပါဝင်လာတာကိုလည်းကျမတို့ကလေးစားတန်ဖိုးထားပြီးတော့သူ့နေရာနဲ့သူနေရာပေးပြီးတော့မှဟိုလို့ကြမယ်เนาะလက်တွဲပေါ်ဆောင်နိုင်မှုလို့ရဲ့လို့ကျမကတော့ထင်ပါတယ်ဟုတ်ကဲ့ပ
ါဟုတ်ကဲ့ပါအခုလို့ပါဝင်ဆွေးနွေးပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်မခင်ဖြူထွေးစီစဉ်တင်ဆက်ပေးခဲ့တဲ့အမျိုးသမီးကဏ္ဍပါရှင်အခုဆက်ပြီးတော့တူတာဆုံလင်အမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးကြပါတယ်အမေရိကန်အလဲတန်းနဲ့အထက်တန်းကျောင်းသားတွေအတွက်ရည်ရွယ်ပြီးတော့ STEM နည်းပညာဆိုင်ရာပြပွဲအမေရိကန်မြို့တော် Washington DC ရဲ့ area မှာကျင်းပတဲ့အခါမှာတော့360@ company တည်ထောင်သူမလလဝင်းဟာလည်းနည်းပညာဆိုင်ရာ application ကိုလာရောက်မိတ်ဆက်ပြသပါတယ်။အမေရိကန်ရေတပ်ကိုအထောက်အကူပြုတဲ့ Navy Leaf ကနေပြပွဲကိုစီစဉ်တာဖြစ်ပါတယ်။ဒီသတင်းပတ်ရဲ့အထူးတဆုံးလင်အမေရိကန်တခွင်အစီအစဉ်မှာကိုအောင်တင်ဆက်ပေးထားပါတယ်။
STEM လို့အတူကောက်ခေါ်တဲ့သိပ္ပံနည်းပညာ engineering သင်္ချာဘာသာရပ်တွေကိုစိတ်ဝင်စားကြတဲ့အမေရိကန်အလဲတန်းနဲ့အထက်တန်းကျောင်းသားတွေအတွက်ရည်ရွယ်ပြီးတော့နည်းပညာပြပွဲကျင်းပတာပါဒီပြပွဲမှာအာကာသ robot VR AR 3D printing လေဆွမ်းအင်နဲ့တခြားနည်းပညာဆိုင်ရာတွေကို tech သူတွေရည်ရွယ်ဆိုင်ရာကျောင်းတွေနဲ့ပုဂ္ဂလိကကုမ္ပဏီစုစုပေါင်း40လောက်ကတင်ကြားလေ့လာခြင်းနဲ့လူငယ်တွေအတွက်လာရောက်ပြသကြပါတယ်။လူငယ်တွေကိုနည်းပညာနဲ့ပတ်သက်ပြီးတော့အကျွမ်းတဝင်ဖြစ်အောင်ဘာကြောင့်ဆောင်ရွက်ပေးရသလဲဆိုတာကိုပြပွဲစီစဉ်သူတူကအခုလိုပြောပါတယ
်။ငယ်ရွယ်တက်ကြွသူတွေရဲ့စိတ်ကူးစိတ်ဓာတ်တွေလိုအပ်ပါလေ။ပြဿနာကိုမတူတဲ့အမြင်ရှိတော့မှနေဖြေရှာမဲ့သူတွေလိုအပ်ပါလေ။သူတို့ကကျွန်တော်တို့အနာဂတ်ဖြစ်တာကြောင့်သူတို့လျှောက်ရမယ့်လမ်းကိုပြပေးမှဖြစ်တယ်လို့သူတို့ကလည်းရည်မှန်းချက်အောင်မြင်အောင်လုပ်ဖို့လိုပါမယ်။ဒါကြောင့်သူတို့ကခုကလေးကဒီပညာတွေနဲ့မိတ်ဆက်ပေးပြီးကျူးစားခြင်းစီဖြစ်လာအောင်ဆောင်ရွက်ပေးနေတာပါ
။ STEM ပြပွဲမှာ360@ ဂျက်တင်ဘုံနည်းပညာကုမ္ပဏီလည်းပါဝင်ပါတယ်။မြန်မာနိုင်ငံမှာ AI နည်းပညာကိုသုံးပြီးတော့ဖုန်းနဲ့သင်ကြားလေ့လာနိုင်တဲ့သင်ခန်းစာအများပြားလည်းရေးဆွဲခဲ့တာပါ။ဒီပြပွဲမှာဘလူနီးပညာနဲ့ပတ်သက်ပြီးတော့လာရောက်ပြသတာပါလေ
တခုကတော့ element တွေခေါ်တယ် element ဆိုတာဒီဟို periodic table မှာရှိတဲ့ကျွန်တော်တို့ element အခု30ကိုကျွန်တော်တို့ display လုပ်ထားတယ်ဥပမာဆိုရင်ကျွန်တော်တို့ဟို flash card လိုဟာလေးတွေနဲ့လုပ်တော့ flash card တစ်ခတ်ကိုဟို elements တစ်ခုပေါ့နော်နောက်ပြီး flash card တွေအပေါ်မှာ augmented reality တင်လိုက်တော့အဲ့ဒီ elements လေးတွေကဘလို့ဖြစ်တယ်ဆိုတာတွေနောက်ပြီးတော့တို့တကယ်မမြင်ရတဲ့တို့ရဲ့ဟို electronic structure တွေဘာတွေအစားကျွန်တော်သိရမယ်နောက်တစ်ခုကတော့ကျွန်တော်တို့ circuits အဲ့တော့ circuits လေးတွေကကျွန်တော်တို့ဒီ circuits တစ်ခုချင်းစီကိုအဲ့ circuits တွေဘလို့လောက်ရလဲ components တွေဘာတွေလဲဆိုတာကိုဒီလိုမျိုး 3D 4D 40လို့ခေါ်တာပေါ့နော်ကျွန်တော်တို့ manipulate လုပ်လို့ရတယ်အဲ့ဒီ 4D image လေးတွေနဲ့ကျွန်တော်တို့ explain လုပ်တာဖြစ်ပါတယ်
360@commonia.myanmar.org.tinjai ne patat de application တော်တော်များများရေးဆွဲခဲ့တယ်လို့ဆရာဆရာမတွေမိဘတွေအတွက်တင်ကြားရေးအထောက်အကူပြု application တွေလည်းရေးဆွဲခဲ့ပါတယ်ခုအခါအခမဲ့
အဲ့ဆင်းရဲသိပ်ပွန်တဲ့နိဗ္ဗာန်ရတယ်ကိုသူတို့မိတ်ဆက်ပေးတယ်ပြီးရင်လည်းဒီ program ကိုတစင်ဂရေဂျိတ်ဖြစ်သွားရင်သူတို့က
Navy League အဖွဲ့ဟာအမေရိကန်ရေတပ်မရင်းတပ်နဲ့ကန်ယူရန်တပ်တွေအတွက်ပံ့ပိုးအထောက်အကူပေးရတဲ့အရက်ဖက်အဖွဲ့အစည်းဖြစ်ပါတယ်ဒီအဖွဲ့ဟာရေတပ်မှာတာဝန်ထမ်းဆောင်လုပ်သူတွေကိုငယ်ရွယ်စဉ်ကတည်းကစနစ်တကျလေ့ကျင့်သင်ကြားပေးပါတယ်နယ်မြေလိုက်ဖွဲ့စည်းပေးထားတဲ့ယူနစ်တွေမှာငါးရင်းကနေစနစ်တန်းအထိအသက်ရှင်နှစ်ပြည့်သူတိုင်းစတင်ပါဝင်နိုင်ပါတယ်စီကံတေဝတ်မှုခေါင်
အရင်ကလည်းလာဘူးပါလေဒီကိုလာရတာကြိုက်ပါလေအိုင်စခရီးလည်းကျွေးပါလေဓာတ်ပုံလည်းရိုက်ပေးပါလေစစ်ဖက်အဖွဲ့အစည်းတွေရဲ့လုပ်ငန်းတာဝန်တွေအကြောင်းလည်းသိရတဲ့အတွက်လွန်တန်ဖို့ရှိပါတယ်
စတမ်းပညာပြပွဲမှာဖိတ်ကြားခံရတဲ့အတွက်မြန်မာနည်းပညာကုမ္ပဏီအနေနဲ့ခုလိုလာရောက်ပြသတာပါ
ပြီးခဲ့တဲ့လကဒီ Silicon Valley မှာလုပ်တဲ့ပွဲတစ်ပွဲမှာကျွန်တော်စကားပြော speaker အနေနဲ့ဖိတ်ခွင့်ရတယ်အဲ့ပွဲမှာတက်တဲ့အထက်ကဒီရေတပ်ဗိုလ်ချုပ်ကြီးနှစ်ယောက်ပေါ့နော် Admiral Fogo နဲ့ Admiral Loring ကဒီပြပွဲဦးစီးတဲ့ဟိုလူကြီးတွေဖြစ်နေအဲ့တော့သူတို့ကဒီပွဲလုပ်ဖို့ရှိတယ်အဲ့တော့လာ join မှာဆိုပြီးတော့ last minute ပေါ့သူတို့လည်းကျွန်တော်တို့တွေ့ပြီးတော့ဖိတ်တဲ့ခါမှာကျွန်တော်တို့လာပြကြတယ်နောက်အဓိကတော့ဒီကတော့ Navy နဲ့ပတ်သက်တဲ့ exhibition ပေါ့နော်ကလေးတွေကိုမူလာတန်းကနေပြီး sorry ကလေးတွေကိုအလဲတန်းကနေအထက်တန်းထိအဲ Navy မှာစိတ်ဝင်စားလာအောင်တဖြည်းဖြည်းနဲ့ Navy ကိုဝင်ကျင်လာအောင်သူတို့ကသိပ္ပံနဲ့နေပညာဆိုင်ရာတိုးတက်တဲ့ဟာတွေပေါ့နော်အဲ့ဒါတွေကိုချပြတာဒီမှာဆိုရင် drone နဲ့ပတ်သက်တဲ့ exhibition တွေရှိတယ် robotics နဲ့ပတ်သက်တာတွေရှိတယ် AR တို့ VR တို့တကယ်အစစ်မြစ်နေပညာတွေထဲမှာဝင်ပြီးတော့ကျွန်တော်တို့360 company က augmented reality learning တွေပြသခွင့်ရတဲ့အတွက်ကျွန်တော်လည်းအရန်ကြော်ပါတယ်ဟုတ်
360 at company အနေနဲ့အခက်အခဲတွေဖြတ်ကျော်ပြီးတော့လူများအသုံးပြုနိုင်အောင်ဆောင်ရွက်ခဲ့ဖို့လို့လည်းအခုလိုပြောပြပါရယ
်ဆက်စကျတော့ကျွန်တော် virtual reality နဲ့စမ်းကြည့်ရယ် virtual reality ဒီအမေရိကန်မှာရှိရဲ့ setting ငန်းတွေကို video VR နဲ့ရိုက်ပြီးတော့ဒီမှာပြန်ပြီးတော့ပြရယ်ပေါ့နော်ဆရာမတွေ training လုပ်တဲ့အခါမှာသုံးတယ်ဒါပေမဲ့ VR ဈေးကြီးရဲ့အတွက်အားလုံးအတွက်ဖြစ်မလားဒီမှာပြည်လူနိုင်ငံအခက်အခဲရှိရယ်ပေါ့အဲ့တော့ကျွန်တော်တို့အားလုံးလက်ထဲမှာရှိနေတဲ့ mobile phone နဲ့သုံးလို့ရအောင်ဆိုပြီး augmented reality ဆိုတဲ့နည်းပညာကိုသုံးပတ်မြင် mobile phone သုံးနည်းပညာပေါ့နော်အဲ့ဒါကိုကျွန်တော်ပြောင်းပြီးတော့သုံးခဲ့တယ်အဲ့ဒီခါမှာဓာတ်သိမ်မုံလို့ခေါ်တဲ့ tablet base ဒါမှမဟုတ်လေ mobile phone base app တွေကျွန်တော်အများကြီးကြည့်ချင်းခဲ့တယ်။နောက်ပြီးခဲ့တဲ့ NLD အစိုးရနဲ့ပတ်သက်ကျွန်တော်တို့ MOU တွေထိုးပြီးတော့မြန်မာပညာရေးတရွံ့ညွှန်းနှန်းတွေကိုကျွန်တော်တို့ digitize လုပ်တယ်ပေါ့နော်။အာဒီ phone နဲ့အတူလေ့လာလို့ရအောင်ဆိုပြီးလုပ်တယ်။လုပ်တဲ့ဆက်စကျွန်တော်ကတော့တိတ်ပြီးတော့ဟိုမသိကြသေးဘူး။အရန်ကိုစောနေသေးရယ်ပေါ့နော်။ဒါပေမဲ့ဒီ covid ဖြစ်လိုက်တဲ့အခါမှာလူတော်တည်လာတယ်။အမြန်မာပြည်မှာတော့ကျွန်တော်တို့အင်္ဂလိပ်စာနဲ့သိပ္ပံပေါ့နော်နှစ်ခုလုပ်ပါတယ်။အင်္ဂလိပ်စာတော့ဒီ grade 1ကနေပြီးတော့grade 2 3 app တွေရှိတယ်။ grade 1 2 3 6 English app တွေ။နောက်သိပ္ပံတွေကတော့ high school လည်းရှိရယ် middle school လည်းရှိရယ်နောက် primary school တွေလည်းရှိပါတယ်။အခု US မှာတော့ကျွန်တော်ဒီနေ့ပွဲကတော့ America မှာရောင်းတဲ့ကျွန်တော် product တွေပေါ့သိပ္ပံနဲ့နည်းပညာဆိုင်ရာ science product တွေကိုဒီပွဲမှာလာပြီးတော့ပြသတာဖြစ်ပါတယ်ဟုတ်။
April 2 ရက် Gaylord Convention Center မှာကျင်းပတဲ့ STEM နည်းပညာပြပွဲဟာ6ချိန်မြောက်ပါပြပွဲလာသူကျောင်းသူကျောင်းသားတွေဟာနည်းပညာဆိုင်ရာပြကန်းတွေမှာလက်တွေ့ဝင်ရောက်ဆန်းသပ်နိုင်တယ်လို့မိဘတွေအနေနဲ့ရောကျောင်းသူကျောင်းသားတွေရောပါသူတို့ရဲ့အနာဂတ်လျှောက်လန်းရမယ့်လမ်းကြောင်းရွေးချယ်နိုင်မှုအခွင့်အလမ်းတွေပုံမှုရရှိနိုင်မှာလည်းဖြစ်ပါတယ်ခင်ဗျာ
ကိုအောင်စီစဉ်တင်ဆက်ပေးခဲ့တဲ့သုတဆုံလင်အမေရိကန်တခွင်အစီအစဉ်မှာရှင်ဆက်ပြီးတော့သိပ္ပံနဲ့ဤပညာကဏ္ဍကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်မှာတော့အေယာဝတီမြေချောင်းပေါ်ကမြို့ရာတွေအတွက်ငလျင်အနေအကြောင်းကိုတင်ပြပေးထားပါတယ်ကမ္ဘာငလျင်ရဝန်းကြီးနှစ်ခုထဲကတစ်ခုထဲမှာတည်ရှိနေတဲ့မြန်မာနိုင်ငံဟာအေယာဝတီမြေချောင်းဟာသခိုင်းပြည့်ရွေးနဲ့အပြိုင်ရှိနေတာကြောင့်ငလျင်အနေရှိနေပြီးတော့ဒီငလျင်ကြောင့်မြေစီလွာအင်အားပြတ်တုံးမှုကမြေကျောင်းတစ်လျှောက်ကမြို့ကြီးတွေအတွက်ဘလို့တက်ရောက်မှုရှိသလဲဆိုတာကိုဘူမိနီးပညာပညာရှင်အင်ဂျင်နီယာဒေါက်တာချစ်ကိုကိုကိုဒေါက်ခင်မျိုးသက်အမေးမြန်းတင်ပြထားပါဗျာ
မြေကျောင်းတွေကိုအာကိုပြီးတိဆောက်ကြတယ်မြို့ရွာတွေထဲမှာအေရီမြေကျောင်းပေါ်ကမြို့ရွာတွေအတွက်စကိုင်းပြည့်ရွေးနဲ့အတူတွဲနေတဲ့ငရင်ဟာအတော့ကိုစိုးရင်စရာကောင်းတယ်လို့ဘူမိအင်ဂျင်နီယာဒေါက်တာချစ်ကိုကိုပါပြောပါမယ
်ဒီကလူနယ်ဆောက်ဦးတွေရှိလာတာလူနယ်ဆောက်ဦးတွေရှိလာတဲ့အတွက်ကြောင့်မလို့ငလျင်လှုပ်ပြီးဟဲ့ဆိုလို့ရှိရင်ကျိုးဆက်တဲ့အဆောက်ဦးတွေပျက်စီးမယ်လူတွေသေမယ်ပေါ့ဆိုတော့အဆောက်ဦးတွေပျက်စီးမယ်လူတွေသေမှာဖြစ်တဲ့အတွက်ကြောင့်မလို့လူတွေရဲ့ဆုံးရှုံးမှုကိုစိုးရိမ်တာအဲ့ဒီဆုံးရှုံးမှုကကျွန်တော်တို့ဒီနည်းပညာတွေခင်ဗျတို့တက်လာတာနဲ့အတူဆုံးရှုံးမှုတောင်မှလည်းကြီးမားလာတယ်။ဘာဖြစ်လို့ဆိုတော့လူတွေဥယျာဉ်တွေထူတက်လာတယ်ပေါ့။ကမ္ဘာပေါ်မှာကြည့်လိုက်လို့ရှိရင်လူတွေရှိတဲ့နေရာမှာရေကြီးရတော့ငလျင်လှုပ်တယ်လို့ဖြစ်တယ်ပေါ့နော်။ဆိုတော့အာသွားတွေ့လိမ့်မယ်။အဲအကြောင်းရှိတယ်။လူတွေရဲ့မျိုးတွေရွာတွေတည်တဲ့အချိန်မှာပရော့ဆိုရေနားနည်းနည်းကိုတည်ရတာဒီကျွန်တော်ရေအသက်ကတမနဲ့ပေါ့။ဆိုတော့အဲ့ဒီကနေတည်ပြီးတော့နှစ်ပေါင်းများစွာကြာလာတဲ့မျိုးကြီးတွေဒီဘာဖြစ်လာလဲဆိုတော့တိုးချဲ့လာတာခင်ဗျအထက်မြင့်ဆောင်ဦးနေတိုးချဲ့လာတူးချက်လာတဲ့အချိန်မှာသူနဲ့တွဲပါလာတဲ့ငလျင်ကိုတတိမထားမိဘူးပေါ့အဲ့လိုနေရာတွေကညာတော့အဖြစ်ငလျင်ကျော်တင်ရနေရာတွေဖြစ်နေတာကိုသွားတွေ့ရတယ်မြစ်တေချောင်းနေဆိုတာဘရမ်ဆူမြေဒီတူအားနေတဲ့နေရာတွေစီစဉ်တာတိုက်စားလွယ်တဲ့နေရာစီစဉ်တိုက်စားရလွယ်တဲ့နေရာတွေဒီပြည့်ရည်ရှိတဲ့နေရာတွေဖြစ်နေတယ်ပြည့်ရည်ရှိတဲ့နေရာဒီဘာဖြစ်လဲတိုက်ကြီးများဒီအောက်ကကြောက်ချက်တွေလှုပ်ရှားတဲ့နေရာဖြစ်နေကျောင်းချက်တွေလှုပ်ရှားတဲ့နေရာတိငလျင်နဲ့ဆက်နွယ်နေရဆိုတော့သူတို့ကဒီကျွန်တော်တို့ geological hazard ဆီရင်ဘူမိအန္တရာယ်ပေါ့နော်ဘူမိဘေးကြီးပေါ့ဒါနဲ့နီးစပ်တဲ့နေရာတွေဖြစ်နေအဲ့တော့အဲ့လိုနေရာတွေမှာဘာဖြစ်မလဲဆိုတော့ငလျင်လို့မယ်ရေကြီးမယ်ဖြစ်တတ်တာဖြစ်တဲ့အတွက်ကြောင့်မလို့လူနေထူတတ်လာခြင်းခင်မိတိုက်တာအဆောက်အဦတွေတိုးတက်များပြားလာခြင်းလမ်းမဆက်တွေတိုးတက်များပြားလာခြင်းအဲ့ဒီပြင်မကောက်ဆယ်ဒီပါသူကလူလာတော့ပေါ့တော့ဆိုလူတို့ကိုပေးဖို့ရေကိုလူလာတော့ရေလိုတဲ့ခါကျတော့အဲ့ဒီမျိုးပြရဲ့အနီးနားတော့ကမှဆယ်ဒီဆောက်အောင်ဆယ်ဒီဆောက်ပြီးတော့ရေဒီပေးရဆိုတော့မျိုးတွေနီးနေမှာငလင်လို့သူရဲ့အကျိုးဆက်တည်းကလူတွေရင်တည်ဆိုးတာမဟုတ်ဘူးတကယ်လို့များဆယ်ဒီကပေါက်သွားမယ်ကျိုးသွားမယ်ဆိုလို့ရှိရင်အဲ့ဒီကတခါရတဲ့တခါသေးရောတခါတင့်မှာဆိုတော့ကျွန်တော်တို့ကအရန်ဝင်နေဒီဥစ္စာတတိထားတင်တာပေါ့
အခုမြန်မာနိုင်ငံမှာဆိုလဲဒီ AR မြေကျောင်းဝင်းကျင်မှာပေါ့နော်။စကိုင်းပြည့်ရည်ကမှာတည်တယ်။ဒါဆိုတော့ဒီမြေချောင်းနေနားမှာနီးတဲ့နေရာမှာမြို့တည်ထားလို့မရင်နဲ့အဲ့ဒါနဲ့ဆက်ဆက်ပြီးတော့ပေါ့နော်။ဟိုမြေကြီးရဲ့အနေထားပေါ့နော်။ဟိုဘလို့ဘာကြောင့်များဒီလောက်တောင်အန္တရာယ်ကြီးတယ်ဆိုတော့ပြောပြပေးပါ။ဟု
တ်ကဲ့ပါဗျာ။အဲ့တော့မြေတည်ချောင်းနေရှိတဲ့နေရာမှာရှိတဲ့ဒီမြေလွာပေါ့ကျွန်တော်တို့မြေလွာတွေကညာတော့ဖြစ်တော့ကျစ်လက်သိသိမှုရှိကောင်းရှိလိမ့်မယ်။ဘာဖြစ်လို့လဲဆိုတော့ဖျားရည်ကြောင့်မလို့သို့တော်သူတို့ကတွဲဆက်အားမရှိတဲ့ကြောက်တော်တွေဖြစ်နေတယ်။တွဲဆက်အားရှိလာလို့ရှိရင်ကြောက်အနေထားရောက်သွားပြီ။ကြောက်တွေဆိုလို့ရှိရင်ကျွန်တော်တွဲဆက်ပစ္စည်းနဲ့သူကတွဲထားတယ်လေ။တွင်းထွက်တွေအကုန်လုံးတွဲဆက်ထား။ဆိုတော့ဒီမြေစီလွာလို့ကျွန်တော်တို့ကမြန်မာတွေကတော့သုံးတာပေါ့။ဆွဲလို့သုံးနေတာရယ်။ကျွန်တော်ကြိုက်တဲ့အသုံးတော့ material အနေနဲ့သုံးတာရှိတယ်။ဒါတော့ဒီ engineer တွေအသုံးများတဲ့ transfer unconsolidated material လို့ခေါ်တယ်တွဲဆက်အားမရှိတဲ့ material စီအဲ့ဒီပုံမှာပဲမျိုးတွေတည်ထားတာများတယ်ဒီမြစ်တွေချောင်းတွေပြီးမှရှိတာသူကပို့ချတာတဲ့အနေကြီးပဲရှိတာဟုတ်ဒီမြစ်ချောင်းတွေအများနဲ့လဲသူကပြောင်းရွှေ့နေသူတို့ပြောင်းရွှေ့တဲ့အချိန်မှာဒီပို့ချတဲ့အဲ့ဒီပို့ချတာတဲ့မြေထုတွေပုံမှာကျွန်တော်တို့ကမျိုးတွေတည်ထားတဲ့အတွက်ကြောင့်မလို့
အခန့်အဆောက်အဦတွေစောက်ထားတဲ့ foundation တွေဒီအားမကောင်းဆိုတဲ့အပေါ်မှာရှိအဲ့လိုရှိတဲ့နေရာမှာမြင်းကလေးလှုပ်လိုက်လို့ရှိရင်မြင်းကလေးရဲ့ line ဒီ wave နဲ့ s wave ဆိုတာမျိုးရှိတယ်။အဲ့ဒီမှာ s wave ဆိုတာကတော့ short wave ပေါ်တာပေါ့။အဲ့ဒီတိုင်းကတကယ်လို့ကြောက်ကြဒီကခုနလိုတွဲဆက်အားလည်းမကောင်းဘူး။အဲ့ဒီမှာလဲသူက saturated ဖြစ်နေမယ် saturated ဖြစ်နေမယ်ဆိုတာအဲ့ဒီမှာရေတွေခိုအောင်နေမယ်ဆိုလို့ရှိရင်သူက liquefaction ဆိုတဲ့ဥစ္စာဖြစ်တတ်ပါလေ။ဖြစ်တတ်တယ်ဆိုတာနဲ့သူကသူ့ရဲ့ဒီအောက်မှာရှိတဲ့ဒီငကူကရှိတဲ့အားဒီဒီ foundation ဆွမ်းအားဒီပျက်စီးယိုယွင်းသွားတယ်ပျက်စီးယိုယွင်းသွားတဲ့အခါမှာအားမရှိတဲ့လောက်ဖြစ်သွားတဲ့အချိန်မှာအပေါ်ကအဆောက်အဦကိုသူကခံပြေးတာနိုင်စားမရှိတော့အဆောက်အဦကပြူကြမှာ
အဲ့ဒါလေးကိုနည်းနည်းမျက်စီလေးပေါ်နည်းနည်းရှင်းပြပေးပ
ါဒီမျိုးစီလာထဲမှာဆိုလို့ရှိရင်ဒီရောက်ရေဆိုတာရှိတတ်ပါတယ်တကယ်လို့မျိုးရောက်ရေမရှိဘူးဆိုလို့ရှိရင်တော့ခုနကပြောတဲ့ liquefaction ဖြစ်ဖို့အလားအလာမရှိပါဘူးအောက်မျိုးကြီးက sinking ဖြစ်နေတယ်နော် sink ဖြစ်နေရတဲ့အကြောင်းရင်းပြီးဘန်ကောက်မြို့မှာသူက ground water ကိုသူကအရန်တုံးတယ်။မြေအောက်ရေအရန်တုံးတယ်။တုံးတဲ့အခါကျတော့မြေအောက်ရေရဲ့ water table ကျသွားတယ်။ကျသွားတဲ့အခါကျတော့ water table ကျသွားတဲ့အခါကျတော့အပေါ်မှာရှိတဲ့ခုန unconsolidated material စီဒီ compaction ဖြစ်တယ်။ compaction ဆိုတာရေနေရာမှာကျသွားတာပေါ့။ရေရှိတော့ရေကသူက pressure နဲ့သူကခံထားတာ။ပုံမှန်တော့ s wave လှုပ်လိုက်တော့ဒီရေကလှုပ်ကုန်ပြီးတော့ pore water pressure ခုနဥစ္စာရဲ့ခုနဘယ်လိုခေါ်မလဲဒီကျွန်တော်တို့ညီမကြီးပြက်သွားတာတကယ်တမ်းကြတော့သူတို့ကရှိရတဲ့ညီမကြီးဒီ foundation ညီမကြီးပြက်သွားတာပြက်သွားပြီးတော့ဟိုခံနိုင်နေအင်အားမရှိတော့အဲ့ဒီသဘောဖြစ်တာဆိုတော့မြေအောက်ရေရှိနေလို့ရှိရင်ဒီမြေအောက်ရေကဒီခုနကျွန်တော်တို့ပြောတဲ့ဒီ unconsolidated material တွေတွဲဆက်မှုမရှိတဲ့အမှုန်နေစားကြောက်မှုန်နေကြတဲ့မှာသူကရေရရှိနေအဲ့ဒီရေကလည်းသူကတံပြန်ဖြည့်အားကိုပေးနိုင်တဲ့ဖြည့်အားရှိတယ်အဲ့ဒါကိုကျွန်တော်တို့ pore water pressure လို့ခေါ်တယ်အဲ့ဒီရေထုရတွန်းကန်အားပေးရတဲ့အတွက်ကြောင့်မလို့သူ့မှာဆောက်တဲ့အဆောက်အဦတွေခံနိုင်နေရှိငလင်လုံးလိုက်တဲ့အခါကျတော့အဲ့ဒီခုနပြောတဲ့ကျွန်တော်တို့ကြောက်မုံကြားတွေတဲမုံကြားတွေမှာရှိတဲ့ရေတွေဒီသူကလှုပ်ခတ်သွားတာလှုပ်ခတ်သွားတော့ငကူရှိတဲ့အနေထားကနေဒီရေတွေကရွေ့ရှားသွားတာကြီးရွှဲသွားတဲ့ရေတွေကတနည်းအားမှာသွားဆုမိလိုက်တဲ့အခါကျတော့ကျွန်တော်တို့နုံးညီလို့ဖြစ်သွားတယ်တနည်းအားမှာရေတွေကများတာငကူကရေတွေကညီညီမျှမျှသူကတနေရာထဲမှာရှိနေရနေပြီးတော့ငလင်းရဲ့လှိုင်းကြောင်လို့ဒီရေတွေကတနေရာကိုရွှေ့လျှောက်စီးသွားတဲ့အချိန်မှာရေဓူများသွားတဲ့နေရာမှာဒါပြစ်လဲဆိုတော့ရွှွ့နုံလို့ဖြစ်သွားပြီးတော့အပြော့သွားပြီးတော့အဲ့ဒီပြော့တဲ့နေရာဟိုနေရွှွ့နုံနေရာသူကခုနပြောတဲ့ဒီအဆောက်အဦတွေထန်းထားနိုင်တဲ့အင်အားမရှိတော့ဘဲနဲ့ပျက်စီးသွားခြင်းဖြစ်ပါတယ
်။ဒေါက်တာချစ်ကိုကိုရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရပါမယ်
ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုရှုစားနာဆင်ခဲ့ရတာဖြစ်ပါလေရှင်။ဒီကနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်ဖြူထွေးကတလဲပြောပြပေးပါမယ်ရှင်။
ယူကရိန်းနိုင်ငံထွက်ကောက်လန်တွေပင်လယ်နက်ကိုဖျက်ပြီးနိုင်ငံတကာကိုဆက်လက်တင်ပို့ခြင်းရင်းရုရှားထွက်ကုန်တွေတင်ပို့နိုင်ဖို့အတားအဆီးဖြစ်နေတာတွေကိုဖော်ရှားပေးရမယ်လို့ရုရှားနိုင်ငံကပြောကြားလိုက်ပါတယ်။ယူကရိန်းကောက်လန်တွေတင်ပို့နိုင်ရေးရုရှားနဲ့ယူကရိန်းကြားသဘောတူညီထားချက်ကိုဆက်လက်တက်တန်းတိုးနိုင်ရေးတူရကီနဲ့ရုရှားတို့ဒီကနေ့ဆွေးနွေးခဲ့ကြတာပါ။ရုရှားကောက်လန်တွေနဲ့တက်ပြီးဩစာတွေတင်ပို့နိုင်ဖို့အဟံတားတွေကိုဖော်ရှားရမယ်ဆိုတဲ့အပေါ်မှာရုရှားနဲ့တူရကီသဘောတူကြတယ်လို့လည်းတူရကီနိုင်ငံသားရေးဝန်ကြီးကဒီကနေ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောကြားသွားပါတယ်ရှင်။အမေရိကန်တောင်ပိုင်းတနက်စီပြည်နယ်မှာတော့တနက်ကင်ဆောင်ခွင့်ထိန်းချုပ်ရေးတောင်းဆိုဆန္ဒပြပွဲမှာပါဝင်ခဲ့တဲ့ Democrat Party ဝင်လူမဲအောက်လွတ်တော်အမတ်2ယောက်ကို Republican အများစုလွှမ်းမိုးတဲ့ပြည်နယ်အောက်လွတ်တော်ကမဲခွဲထုတ်ပယ်လိုက်ပါတယ်။ထုတ်ပယ်ခဲ့ရတဲ့အောက်လွတ်တော်အမတ်2ယောက်ထဲကတယောက်ဖြစ်တဲ့ Justin Jones က Democracy အမောက်ဖုံးတဲ့သမိုင်းဝင်နေဖြစ်ပါတယ်လို့ပြောပါတယ်။ဒီနေ့အဆောက်အလွတ်တော်အဆောက်အဦအတွင်းမှာပြီးခဲ့တဲ့သတင်းပတ်တုန်းကတနက်ကင်ဆောင်ခွင့်ထိန်းချုပ်ရေးတောင်းဆိုဆန္ဒပြပွဲမှာပါဝင်ခဲ့တဲ့အတွက်အခုလိုထုတ်ပယ်ခဲ့ရတာပါဆန္ဒပြမှုကြောင့်လွတ်တော်အစည်းအဝေးထိခိုက်ခဲ့တဲ့အတွက်စီးကဲအရာလှုပ်ဆောင်တာဖြစ်တယ်လို့ Republican အမတ်တွေဘက်ကပြောပါတယ်ရှင်မြန်မာနိုင်ငံမှာတော့ဒီရက်ပိုင်းလျှက်စစ်မီးပြတ်တာပိုဆိုးလာနေပြီး73စီရဖို့လဲပိုပြီးတော့ခက်ခဲလာတာကြောင့်လျှက်စစ်မီးကိုအခြေပြုအားထားနေရတဲ့စီးပွားရေးလုပ်ငန်းတွေတိတိတတ်တတ်ထိခိုက်လာတယ်လို့လုပ်ငန်းရှင်တွေက VOA ကိုပြောပါတယ်။အရင်တွေကတည်းကပုံမှန်မရတဲ့မီးဟာပြီးခဲ့တဲ့ March လနဲ့ April လထဲမှာပိုဆိုးလာတယ်လို့မြို့ကန်တွေကပြောပါတယ်။ကိုယ်ပိုင်မီးစက်တွေတုံပြီးလုပ်ငန်းလဲပတ်နေကြတဲ့စီးပွားရေးလုပ်ငန်းတွေအနေနဲ့73စီဈေးတိတိတတ်တတ်တက်လာပြီးလူတွေလောက်ဝယ်မရတဲ့အခက်အခဲကြောင့်လုပ်ငန်းလဲပတ်ဖို့ခက်ခဲလာတယ်လို့ပြောဆိုကြပါတယ်ရှင်။
တော့ကြညာရဲ့နောက်ဆုံးရသတင်းကြေညာကိုမက်ခင်ဖြူထွေးကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Sidrick Franklin နဲ့ PJ Elliot တို့ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကိုနားတော်တော်ဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာစိတ်ချမ်းသာကိုကြမ်းပါလို့လိုရာဆန္ဒပေးကြပါစေရှင်။
This program has come to you from the Voice of America, Washington.